Welcome to the Voice of America in Burmese.
မင်္ဂလာများကြောင့်ဗျာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်တာဝန်၏စက်တင်ဘာ13ရက်တနင်္ဂနွေနေ့ညပိုင်းညပိုင်းသောစီစဉ်လေးကိုဝါဆန်တော်ချိန်ည9နာရီကနေ10နာရီထိဒိုင်းလိုမီတာ31 32 51နဲ့ဒိုင်းလိုမီတာ190ဖြင့် VOA Facebook စာမျက်နှာကနေစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ဇန်နိုင်ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဝါရမကိုရိုနာဗိုင်းရပること်စ်ကူးစက်ခံသူရေတွက်ဟာ29သန်းနေပါရှိသွားပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့ကူးစက်သူ 6.4 သန်းကျော်ရှိပါတယ်။အိနောက်တော့အိန္ဒိယနိုင်ငံကဘရာဇီးကိုကျော်ပြီးတော့ဗိုင်းရပစ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်လာပြီးဘရာဇီးနိုင်ငံကတော့ကူးစက်သူ 4.3 သန်းနဲ့တတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပြင်အရှေ့အလယ်ပိုင်းကအာရဗ်စော်ဘောများပြည်ထောင်စု UAE နိုင်ငံမှာလည်းနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းကစံချိန်တင်မြင့်တက်ခဲ့ပြီးမနေ့ကတော့ကူးစက်သူ 1,900 ယောက်ရှိခဲ့ပါတယ်။ဒါကြောင့်ဒေသခံတွေအနေနဲ့ဗိုင်းရပ်စ်ကူးစက်မှုတွေမပြန့်နိုင်အောင်ကြိုတင်ကာကွယ်မှုတွေလုပ်ဖို့အာဏာပိုင်တွေကသတိပေးလိုက်ပါတယ်။အချိန်ထဲမှာပဲဗြိတိန်နဲ့ဆွီဒင်နိုင်ငံပိုင် AstraZeneca ဆေးကုမ္ပဏီကသူတို့စမ်းသပ်ထုတ်လုပ်နေတဲ့ AZD1222 ကာကွယ်ဆေးဟာဘေးကင်းလုံခြုံမှုရှိတယ်လို့ဆေးဝါးထုတ်လုပ်မှုကြီးကြပ်ဆောင်ကြီးအာဏာပိုင်တွေစီကအတည်ပြုချက်ရခဲ့ပြီးတဲ့နောက်ကာကွယ်ဆေးစမ်းသပ်အသုံးပြုမှုတွေကိုဗြိတိန်နိုင်ငံမှာဆက်လက်လှုပ်ဆောင်နေတယ်လို့ AstraZeneca ကုမ္ပဏီကစနေနေ့မှာကြေညာလိုက်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာဒီနေ့မှာတော့9,400ကျော်ရှိတာကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 4,300 ခွဲကျော်သွားပြီဖြစ်ပါတယ်။ဒါပြင်လွန်ခဲ့တဲ့24နာရီအတွင်း1,114ယောက်သေဆုံးခဲ့တာကြောင့်သေဆုံးသူအရေအတွက်ဟာလည်း 9,886 ယောက်ထက်မနည်းရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့မှာပြောပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်ကကျန်းတဲ့နေရာတွေထက်ကူးစက်မှုနှုန်းကပိုပြီးတော့မြန်ပေမဲ့လည်းဗိုင်းရပ်စ်ကနေနေပြန်ကောင်းလာတဲ့သူအရေအတွက်ကလည်းစီးပြီးသသာတိုးလာနေပြီးတော့နေပြန်ကောင်းလာသူအရေအတွက်ဟာ89ရာခိုင်နှုန်းရှိတယ်လို့ပြောပါတယ်။အာဆီယံဒေသအတွင်းမှာတော့အင်ဒိုနီးရှားနိုင်ငံမှာဒီနေ့ကူးစက်သူ3,600ကျော်နဲ့သေဆုံးသူ83ယောက်ရှိခဲ့ပြီးတော့ဖိလစ်ပိုင်နိုင်ငံမှာတော့ကူးစက်သူ3,300ကျော်နဲ့သေဆုံးသူ86ယောက်ရှိခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေဖြည်းဖြည်းချင်းကျဆင်းလာနေတဲ့အတွက်ဆိုးမျိုးတဝိုက်မှာတယောက်နဲ့တယောက်ခက်ခေါ်ခွာနေဖို့တင်းတင်းကြပ်ကြပ်ချမှတ်ထားတဲ့စည်းမျဉ်းတွေကိုဖြေလျှော့သွားမယ်လို့ပြောပါတယ်။အဲကြောင့်ဆိုးမျိုးတဝိုက်မှာည9နာရီနောက်ပိုင်းစားတောက်ဆိုင်တွေမှာထိုင်စားခွင့်ပိတ်ထားတာကိုပြန်ရုပ်သိမ်းသွားမယ်လို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးပါကလွန်ဟိုးကပြောပါတယ်ခင်ဗျာ။ COVID-19 ကရောဂါကာလတွင်နှာခေါင်းစည်းမျဉ်းနှာခေါင်းတက်တာကဗိုင်းရပ်စ်ကူးစက်မှုကိုတိုက်ဖြတ်ဖို့လုပ်တဲ့နေရာမှာလူတွေအရင်ကထင်ထားတာတက်ပို့ပြီးတော့အရေးကြီးတဲ့အစိပ်ပိုင်းဖြစ်လာနိုင်တယ်လို့ The New England ဆေးပညာဂျာနယ်ကဖော်ပြလိုက်ပါတယ်။တကမ္ဘာလုံးအတိုင်းအတာနဲ့နှာခေါင်းစည်းတက်ခြင်းအဖြစ်ယောဂကူးစက်မှုကိုကာကွယ်နိုင်ပြီးတော့တကယ်လို့ကူးစက်ခံရရင်လည်းယောဂလက္ခဏာပြတဲ့အထိမပြင်းထန်ရအောင်အကူအညီပေးမှာဖြစ်တယ်လို့ပြောပါတယ်။တကယ်လို့အဲ့ဒီယူဆချက်မှန်တယ်ဆိုရင်တော့ကာကွယ်ဆေးထွက်ပေါ်လာဖို့တကမ္ဘာလုံးကစောင့်နေချိန်မှာနှာခေါင်းစည်းတက်တာကကာကွယ်ဆေးထိုးတဲ့ပုံစံတစ်မျိုးဖြစ်လာနိုင်တယ်လို့လည်းအဲ့ဒီဆောင်းပါးမှာပြောထားပါတယ်။ဒီဆေးပညာဂျာနယ်ကအမေရိကန်ကအစားအသောက်ထုတ်လုပ်တဲ့စက်ရုံတွေမှာမကြသေးခင်ကဖြစ်ခဲ့တဲ့ဗိုင်းရပ်စ်ကူးစက်မှုနှစ်ခုကိုကိုးကားပြီးတော့ဖော်ပြထားတာပါ။အဲ့ဒီဆေးရုံတွေမှာလုပ်တဲ့အလုပ်သမား900ဟာနေ့တိုင်းနှာခေါင်းစည်းတွေကိုတက်ရပြီးတော့ယောဂလက္ခဏာမပြဘဲကူးစက်ခံသူ95ရာခိုင်နှုန်းရှိခဲ့ပြီးဒီထဲက900ခိုင်နှုန်းကပဲယောဂလက္ခဏာအနည်းငယ်ကနေအလယ်လက်အဆင့်လောက်ပြကြတယ်လို့ဆိုပါတယ်။ဒါပြင်နှာခေါင်းစည်းတွေမဖြစ်မနေတက်ဖို့လိုတဲ့နိုင်ငံတွေဒါမှမဟုတ်လူတွေကိုနှာခေါင်းစည်းတက်ဖို့ညွှန်ကြားထားတဲ့နိုင်ငံတွေမှာသေဆုံးမှုနှုန်းကနည်းသလိုအပြင်မထွက်ရအမိန့်တွေကိုပြန်ရုပ်သိမ်းလိုက်တဲ့နိုင်ငံတွေမှာလည်းနှာခေါင်းစည်းတက်ခြင်းအပြင်ကူးစက်မှုနှုန်းတွေနည်းတယ်လို့ဒီဆောင်းပါးမှာဖော်ပြထားပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာတော့ဆန္ဒပြတဲ့သူတွေကအိမ်ထဲကနေအပြင်မထွက်ဖို့အမိန့်ကိုမလိုက်နာဘဲခံကွက်ဆန္ဒပြခဲ့ကြတာကြောင့်ဆန္ဒပြတဲ့သူ84ယောက်ကိုဖမ်းဆီးလိုက်တယ်လို့ဩစတြေးလျရဲတပ်ဖွဲ့ကပြောပါတယ်။ဒါပြင်နောက်ထပ်ဆန္ဒပြတဲ့သူ186ယောက်ကိုလည်းအများပြည်သူကျန်းမာရေးအတွက်ထုတ်ပြန်ထားတဲ့အမိန့်ကိုချိုးဖောက်မှုနဲ့သတိပေးအရေးယူလိုက်တယ်လို့ပြောပါတယ်။လောက်ဘုံမြို့မှာဗိုင်းရပ်စ်ကူးစက်သူရေအတွက်ဟာဒီနေ့မှနောက်ထပ်41ယောက်ထပ်တိုးလာနေမှာပဲ။လူရာပေါင်းများစွာကဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကြားရုံးရဆံကတ်တွေဖြစ်ခဲ့ကြတာပါ။ပြီးခဲ့တဲ့သတင်းပတ်ကုန်ကလည်းလူ100လောက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတွေကြားမှာထိတိုက်တွေ့ခဲ့ကြပြီးအများအပြားဖမ်းဆီးခံခဲ့ရပါတယ်။ဩစတြေးလျနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူ16,000ကျော်ရှိပြီးတော့ဒီထဲက85,000ခန့်လုံးကဗစ်တိုးရီးယားပြည်နယ်ကဖြစ်ပါတယ်။ဗစ်တိုးရီးယားပြည်နယ်ရဲ့မဲလ်ဘုန်းမြို့မှာလည်းလူတွေကိုအပြင်မထွက်ကြဖို့အမိန့်ထုတ်ထားတာဟာသတင်းပတ်တွေနဲ့ချီရှိပြီးဖြစ်ပါတယ်။ဒါပေမဲ့လည်းလူတွေအနေနဲ့အရင်ကလိုတနေ့ကို တနအီအပြင်ထွက်ခွင့်ရတာကနေမနေ့ကတနင်္ဂနွေနေ့ကစပြီးတော့တနေ့ကိုနှစ်နာရီအပြင်ထွက်ခွင့်ရမှာဖြစ်သလိုညမထွက်ရအမိထုတ်ပြန်ထားတာကိုလည်းအချိန်တနအီလျှော့ချသွားမှာဖြစ်တယ်လို့အာနာပိုင်းကပြောလိုက်ပါတယ်ခင်ဗျာ
ဒီမရီတန်တဲ့ညာဘက်မြန်မာဘာသာအခြေစင်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ32kHz 96.3တုံညာတိုင်းဒိုမီတာ36kHz 98.9တုံညာတိုင်းဒိုမီတာ95kHz 98.9တုံညာတိုင်းဒိုမီတာ90kHz 95.9တို့ဖြင့်စနစ်တင်းတွေမှာတိုင်းလိုက်မီတာ190kHz 95.9တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
လာပါရှင်ကျမများတစ်ဆင်အောင်ပါကြင်းဒီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်အွန်လိုင်းဗီဒီယိုကတစ်ဆင်ချင်းပါပြုလုပ်ခဲ့တဲ့လေးရကြအာဆီယံနိုင်ငံညာရေးဝန်ကြီးများအစည်းအဝေးမှာ ကိုရိုနာဗိုင်းရပ်စ်ကိုတုံ့ပြန်တိုက်ဖျက်ရေးပူးပေါင်းဆောင်ရွက်ကြဖို့နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စတွေးဆုံဆွေးနွေးပွဲတွေအရှိန်မြင့်လှုပ်ဆောင်ဖို့ဂရီကိုပြုခဲ့ကြတဲ့အပြင်ကိုရီးယားကျွန်းဆွယ်လုံခြုံရေးမြန်မာကရခိုင်ပြည်နယ်ကိစ္စအပါအဝင်စိုက်ပါလုံခြုံရေးကိစ္စအကြမ်းဖက်မှုတိုက်ခိုက်ရေးကိစ္စနဲ့ဆက်ဖြတ်ကျော်ရာဇဝတ်မှုကိစ္စတွေကိစ္စရဲ CEO ဟာမနေ့စနေနေ့ကပြီးဆုံးခဲ့တာပါစက်တင်ဘာ10ရက်နေ့ကထုတ်ပြန်တဲ့ ASEAN ဖွဲ့ဝင်နိုင်ငံတွေရဲ့ပူးရဲကြေညာချက်မှာတောင်တရုတ်ပင်လယ်ပြင်ဆိုင်ရာလိုက်နာရမယ့်ချင်းဝစီမင်းတွေချမှတ်ဖို့အတွက်စိစက်ဆွေးနွေးနေတာတွေမှာတိုးတက်မှုတွေရရှိနေတယ်လို့ဖော်ပြထားပါတယ်တောင်တရုတ်ပင်လယ်နယ်မြေအများစုကိုတရုတ်ကပိုင်နဲ့နယ်မြေဖြစ်ကြေညာထားပေမဲ့တရုတ်ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့ American ပြည်ထောင်စုကတရုတ်ရဲ့ကြေညာချက်ဟာကုလသမဂ္ဂရဲ့1982ခုနှစ်ပင်လယ်ရေကြောင်းဆိုင်ရာပြည်ပဆိုင်ရာဥပဒေအပါအဝင်နိုင်ငံတကာဥပဒေတွေနဲ့ကိုက်ညီခြင်းမရှိဘူးဆိုပြီးတော့ပေးချထားပါသေးတယ်အာဆီယံနိုင်ငံများ၏ဝန်ကြီးတွေကယုံကြည်မှုခိုင်မာတိုးတက်စေရေးစစ်ဆေးဆွေးနွေးပွဲလုပ်ဖို့လိုအပ်တာကိုထပ်လောင်းအတည်ပြုခဲ့ကြောင်းစီးရီးတည်ဆောက်မှုကိုဦးတည်သွားစေမယ်တင်မာမှုကိုမြင့်တက်စေမယ်လှုပ်ဆောင်မှုတွေကိုမလုပ်ဖို့လိုအပ်တာတွေကိုလည်းအတိမှန်ပြုခဲ့ကြောင်းနဲ့အငင်းပွားမှုကိုနိုင်ငံတကာဥပဒေနဲ့အညီစစ်ဆေးဆွေးနွေးပွဲကတစဉ်ဖြည့်ဆည်းမှုလိုအပ်ကြောင်းသဘောတူညီခဲ့ကြောင်းလည်းဗီယက်နမ်နိုင်ငံသား၏ဝန်ကြီးဖန်ဘင်မင်းကပြောပါတယ်စက်တင်ဘာ9ရက်နေ့ကစတင်ခဲ့တဲ့အာဆီယံအစည်းအဝေးမှာကမ္ဘာလူညွေးကိုချင်းချောက်နေတဲ့ကိစ္စတွေနဲ့အမေရိကန်နဲ့တရုတ်တို့အကြားဆက်ဆံရေးတင်းမာနေရာတွေကိုလျှော့ချဖို့ကြိုးစားလိမ့်မယ်လို့ခန့်မှန်းခဲ့ကြပါတယ်ရှင်ရုရှားနိုင်ငံမှာပြည်내အုပ်ချုပ်ရေးမှုတွေကိုရွေးကောက်တင်မြှောက်မယ်ဒေသဆိုင်ရာရွေးကောက်ပွဲတွေဒီကနေ့တင်နေနေနေမှာကျင်းပခဲ့ပါတယ်။ရုရှားအစိုးရကိုစန့်ကျင်ဝေဖန်လို့ရှိတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗာနီတန်တရားရှိပွဲအစိတ်ခတ်ခံရပြီးမှလက်ရှိရုရှားအစိုးရပေါ်လူထုကစိတ်ကျေနပ်မှုဘလောက်ရှိမလဲဆိုတာဒီရွေးကောက်ပွဲရဲ့ရလဒ်တွေကပြသမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအနာရ United Russia Party လွှမ်းမိုးထိန်းချုပ်ထားတာကိုအားနည်းအောင်လုပ်လိမ့်မယ်လို့နဗာနီကမျှော်လင့်ထားတာဖြစ်ပြီးအတိုက်ခံကိုစလဲကိုထောက်ခံနေပေးကြဖို့သူ့ကိုထောက်ခံသူတွေကိုနဗာနီကတိုက်တွန်းထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ United Russia Party ကရုရှားဒေသဆိုင်ရာနိုင်ငံရေးကိုလွှမ်းမိုးချုပ်ကန့်ထားတာဖြစ်ပေမဲ့နှစ်ကာလအတူကြာလောက်ခလာစာနေပါတာနဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကိုရုရှားဆွေးရကန့်တယ်မှုအပေါ်မကျေနပ်မှုတွေတိုးပေါ်လာနေချိန်မှာဒေသဆိုင်ရာရေးသောက်ပွဲတွေကိုကျင်းပတာဖြစ်ပါတယ်။ပြည်내အုပ်ချုပ်ရေးမှူး18ရောက်အပါအဝင်ဒေသဆိုင်ရာပါလီမန်အမတ်တွေနဲ့မြို့ကောင်စီဝင်တွေကိုရွေးချယ်မယ့်ဒီရေးသောက်ပွဲဟာစက်တင်ဘာမှာကျင်းပမယ်။နိုင်ငံလုံးဆိုင်ရာရုရှားဒူးမားပါလီမန်ရေးသောက်ပွဲရလဒ်တွေကိုကြိုတင်ခန့်မှန်းနိုင်တဲ့အစမ်းပြုလုပ်တဲ့ရေးသောက်ပွဲဖြစ်လေ့လာသူတွေကရှုံ့ညံ့ကြပါတယ်ရှင်။ဒီတိရိပတ်အစောပိုင်းလုံကဂရိနိုင်ငံလေဘုစ်ကျွန်းမှာရှိတဲ့မိုရီယာဒုက္ခသည်စခန်းကြီးအတွင်းမိလောင်ကျွမ်းမှုဖြစ်ခဲ့တဲ့အတွေ့ဒုက္ခသည်တွေကိုပြင်းပြီးနေရာချထားပေးဖို့ဂရိအာဏာပိုင်တွေကယာယီတဲတွေစောက်လုပ်နေတဲ့အပေါ်မကြေနပ်တဲ့ရှေ့ပြောင်းဒုက္ခတွေတချို့စနေနေ့ကဆန္ဒပြခဲ့ပါတယ်။ဥရောပအကြီးဆုံးဒုက္ခသည်စခန်းကြီးမိလောင်သွားတဲ့အတွေ့ဒုက္ခသည်တွေကိုအခုလိုပြင်းပြီးနေရာချထားပေးဖို့လုပ်နေတဲ့အပေါ်မှာဒုက္ခသည်တွေဟာမကြေမနက်ဆန္ဒပြခဲ့ရပါ။မိလောင်မှုဖြစ်ပွားခဲ့တဲ့အချိန်မှာစခန်းတွင်ရှေ့ပြောင်းဒုက္ခသည်12,000ကျော်လောက်ရှိပါတယ်။ဖြစ်ပြောင်းနေတဲ့ကအတော်များများကအာဖရိကနဲ့အာဖဂန်နစ္စတန်နိုင်ငံကဖြစ်ပါတယ်စနေနေ့တုန်းကသူတို့တွေယာယီစခန်းအစ်တွေစောက်တုတ်တဲ့နေရာအနားမှာရှေ့ပြောင်းချေချာရံနဲ့ခြိပြီးတော့စူဝေးဆန္ဒပြခဲ့ကြပါတယ်ပြီးလောင်သွားခဲ့တဲ့မိုရီယာစခန်းမှာလူတွေကြက်ညက်ပြီးတော့တန့်ရှင်းမှုမရှိတဲ့အခြေအနေမှာနေခဲ့ရတဲ့ဒုက္ခသည်တွေကနောက်ထပ်ဒီလိုဒုက္ခသည်စခန်းတွေမှာမနေလိုတဲ့အကြောင်းဆိုင်ဖို့တွေမှာရေးသားပြီးဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ကိုတောင်းဆိုဆန္ဒပြခဲ့ပါတယ်။မနေ့တုန်းကကျွန်းပေါ်ကအတ္တိကစိတ်ကမ်းမြို့ဖြစ်တဲ့မီထီလင်းလမ်းမကြီးအထိခြိတဲ့ဆန္ဒပြသူတွေကိုရဲကမြေကြီးဥပုံတုံးပြီးတော့လူစုခွဲခဲ့ပါတယ်။မိုရီယာဒုက္ခသည်စခန်းကြီးမှာရှိတဲ့ဒုက္ခသည်အကြီးအတွက်ထက်၄ဆလောက်ပိုနေတာဖြစ်ပြီး တို့ကိုယာယီနေရာချထားတာထက်ပိုပြီးဘလို့တုံ့ပြန်ဆောင်ရွက်ရမလဲဆိုတာဥရောပသမဂ္ဂအနေနဲ့ကြုံနေရတဲ့ပြဿနာလေးဖြစ်ပါတယ်။ဥရောပနိုင်ငံတွေကိုဒုက္ခသည်တွေပိုပြီးလက်ခံပေးဖို့လေဂျာမနီဒုတိယဝန်ကြီးချုပ် Olaf Scholz ကတောင်းဆိုခဲ့ပါတယ်ရှင်။ American ပြည်ထောင်စုအနောက်ဖက်ချမ်းမှာတော်မီတရာကျော်လောက်လောင်ကျွမ်းနေပြီးတနင်္လာနေ့မှာမီးလောင်ပစ္စည်းရဲ့နေရာတွေကိုသမ္မတဒေါ်နယ်ထရန့်ကိုယ်တိုင်တွားချိမယ်လို့ကြေညာထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်၊အော်ရီဂွန်နဲ့ဝါရှင်တန်ပြည်နယ်တွေကတချို့မြို့တွေမှာမြေလုံးကျွတ်မီးတဲ့ပါကုန်နဲ့အပြင်အခုထိတည်ဆုံးသူအနည်းဆုံး28ယောက်ရှိပါတယ်။မီးကြောင့်တချို့မြို့တွေမှာနှစ်ပေါင်း35နှစ်အတွင်းအဆိုးဆုံးလူလူညီညွတ်မှုနဲ့ကြုံရပြီးလူတွေကိုအိမ်ထဲမှာပဲနေကြဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်။တနင်္လာနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာဒေသတွေနဲ့အစိုးရတာဝန်ရှိသူတွေကိုကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့အနီးကမက်ကာလန်ပန်းချံမှာတွေ့ဆုံပြီးတော့ပြည်내တွင်တော်မီလောင်ကျန်းနေရာနဲ့ပတ်သက်လို့လိုအပ်တာတွေကိုညွှန်ကြားမှာဖြစ်ပါတယ်။ဩဂုတ်လအလယ်ပိုင်းကတည်းကစပြီးကယ်လီဖိုးနီးယားပြည်내တွင်လောင်ကျန်းနေတဲ့တော်မီတွေကြောင့်မြေအီကအတော်များများပျက်စီးဆုံးရှုံးခဲ့ရတယ်လို့လူပေါင်းတောင်းတဲ့ချီကိုဘေးလူရာပြောင်းရှိပြီးထားရပါတယ်ရှင်။တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုနှုန်းမြင့်တက်လာပြီးကူးစက်သူဥယေ 3,000 နီးပါးရှိတာချိန်မှာပြည်သူလူထုအနေနဲ့ပိုးကူးစက်ခြင်းမခံရအောင်အထူးသတိထားနေထိုင်ကြဖို့နဲ့ပိုးကူးစက်ခံရသူနဲ့မိသားစုတွေအပေါ်မှာလည်းဝိုင်းဝန်းပြီးတော့စိတ်ခွန်အားပေးကြဖို့စေတနာရှင်တွေကမြစ်တာရက်ခံတဲ့အကြောင်းကျမစုမုံကစူးစီးတင်ပြပေးချင်ပါတယ်ရှင်။မြန်မာနိုင်ငံတဝန်းမှာကမ္ဘာ့ကယ်ရောဂါ COVID-19 ကူးစက်သူပေါင်းကကျန်းမာရေးဝန်ကြီးဌာနရဲ့တရားဝင်ထုတ်ပြန်ချက်အရဒီကနေ့စက်တင်ဘာလ13ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းအချိန်တွေ့ရှိသူ201ဦးအပါအဝင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစစ်ဆေးတွေ့ရှိသူပေါင်း2996ဦးထိရှိသွားပြီဖြစ်ပြီးဒီရောဂါကြောင့်သေဆုံးသူပေါင်းက18ဦးထိရှိလာပြီဖြစ်ပါတယ်။နေ့စဉ်လိုလိုထောက်ကနန်းလောက်ယောဂါတက်ခွဲစံတက်မှုလုပ်ရမှာတော့ရာကနန်းလောက်အထိယောဂါပိုးတွေ့ရှိမှုတွေဖြစ်လာတာပါ။သက်ဆိုင်ရာကယောဂါကာကွယ်ရေးတင်းတင်းကြပ်ကြပ်စီမံဆောင်ရွက်လာသလိုလူမှုကြာစိုးရိမ်မှုကလည်းမြင့်တက်လာနေပါတယ်။ဒီလိုအခြေအနေမှာပြည်သူလူထုအနေနဲ့အယံစိုးရိမ်မကြီးကြဖို့နဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ဆောင်ရွက်ရှောင်ရွက်ပညာပေးသတိပေးချက်တွေကိုအထူးဂရုစိုက်လိုက်တာကြပါလို့မြန်မာနိုင်ငံဆရာဝန်ထင်းရဲ့ဥက္ကဋ္ဌဒေါက်တာပါမောက်ခဦးထင်အောင်စောကပြည်သူကိုသတိပေးပါတယ်
။ကာကွယ်နည်းလမ်းတွေဖြစ်တယ်ပေါ့နော်။တူတဲ့ဒုက္ခခေါ်ခေါ်နေကြတာ social distancing တို့ mask တတာတို့လက်ကိုစီတာတို့စတဲ့ဒီမှုတွေကိုပြည်သူများကနိုင်ငံကျင့်သုံးကြဖို့နဲ့ကျွန်တော်တို့ကျန်းမာရေးဆောင်တာကငန်းညွန့်တဲ့အရာတွေကိုစိုက်နာဖို့ပေါ့နော်။ကလူများကတော့ပူပေါင်းပါဝင်မှုရှိတာအမှန်နဲ့ဒါကတော့ကြီးစားထင်ရှားတဲ့ positive ဖြစ်တဲ့အပြုမှုသူပေါ့နော်တချို့တွေရောသူတွေကလည်းအစိုးရလွန်ကဲကြတာပေါ့နော်သူတွေကြောင့်လည်းသိမစိုးရင်ကြဘူးပေါ့နော်အဲ့တော့နှစ်ဖက်စလုံးတော့လည်းဖြစ်ပြင်းဘူးအလဲလက်ပေါ့နော်ဟိုစမှတ်ထားတဲ့ရောဂါကာကွယ်ရေးညီမျှကိုလိုက်နာမယ်ဆိုရင်တော့လည်းကျွန်တော်တို့ဒီကကြည့်ကြော်လွားနိုင်မှာပါပဲပေါ့နော်
ပေါ်တွေ့ရှိသူတွေ့ရှိသူတွေနဲ့ထိတွေ့မှုတန်ရရှိသူတွေကိုအသွာလာကန့်သက်တာတွေတိချခွဲထုတ်နေထိုင်စေတာတွေဆောင်ရွက်နေကြတဲ့အချိန်အဲ့ဒီဒေသဝန်ကြီးကလူထုကြားစိုးရိမ်ကြောက်လန့်မှုတွေရှိလာတာပါဒီလိုပိုးကူးဆက်ခံရသူမိသားစုတွေအပေါ်မှာရက်ကွက်မျိုးနယ်ကျေးရွာလူထုကမဖယ်ခြင်းနဲ့ဝိုင်းဝန်းစိတ်သက်ခွန်အားပေးကြဖို့ကိုလည်းထိုင်သာယာမျိုးနယ်ဖီဘာကလင်းနစ်ကဖြားနာအခမဲ့ကုသရှေးကန်းကစေတနာဝန်ထမ်းဆရာဝန်ဒေါက်တာနိုင်မင်းထွတ်ကမြစ်တာရက်ခံပါတယ
်အများများဖြစ်တယ်အများများတွေ့ရဒီအပေါ်မှာစိတ်မစင်းရဲ့ဖြစ်တယ်ဘူးပြည်သူတွေပေါ့နော်အဲ့လက်ရှိရမယ်အိမ်မှာပဲနေရမယ်မတ်တက်ရမယ်ပေါ့နော်ပူပေါင်းဆောင်ရွက်စီခြင်းနဲ့နောက်တစ်ခုကကျတော့ positive အရေးအတွက်ဒီအရေးများလာတဲ့အချိန်ရက်ပေါ်မှာရှိရဲလမ်းလူလမ်းသားတွေသဝင်ကျင်ရလဲပေါ့နော်သူတို့အပြစ်ရှိတဲ့လူလူမမြင်မဲနဲ့နော်ဒီယောဂဆိုတာလူတိုင်းမှာကူးစက်သွားနိုင်တယ်ဒီမိသားစုကိုလိုအပ်တာလေးပိုင်းဝန်းကူညီပေးပါလို့ကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
တကယ်လို့မိမိမှာယောဂပိုးကူးစက်သူနဲ့ထိတွေ့မှုရှိရင်ဖြစ်စေယောဂကူးစက်မှုအဖြစ်များတဲ့နေရာဒေသတွေကခီးသွွားရာဇဝင်ရှိခဲ့ရင်ဖြစ်စေအနည်းဆုံးနှိစက်ရာဆေးရုံစေခန်းတွေကိုတွားရောက်ပြီးဆေးပညာရှင်တွေရဲ့အကြံဉာဏ်ကိုရယူပါလို့ပါမောက်ခဒေါက်တာဦးထေအောင်စောကတိုက်တွန်းပါတယ
်ယောဂပိုးကိုမရှိတယ်သူအစိတ်ပူတယ်သူတွေဒါမှမဟုတ် contact ပေါ့နော်ရှိတယ်ဆိုလို့ထင်နေတူရဆိုရှင်ဒီကရာကျမကြီးခဏလေးဝန်ထမ်းတွေပညာရှင်တွေကိုဆက်သွယ်ပြီးတော့ဒေါက်တာအကြံဉာဏ်တွေဆက်သွယ်လို့ရအောင် call center တွေလည်းဖွင့်ပေးထားတာရှိတယ်အဖျားအနာဆီးပူကြဆိုပြီးဖြစ်ရခွင့်လေးတွေဖွင့်ထားရှိတဲ့ကြောင့်မလို့ဖုန်းနဲ့လည်းပြီးလို့ရပါတော့
မဖြစ်မနေအပြင်ထွက်အလုပ်လုပ်ရမယ်သူတွေအနေနဲ့ကြံခဲ့မဲ့မိသားစုပိုးကူးဆက်ခံရခြင်းမရှိအောင်နဲ့မိမိမှာလည်းပိုးကူးဆက်မခံလာရအောင်အထူးသတိထားရှောင်ကျဉ်ကြဖို့ကိုလည်းဒေါက်တာနိုင်မင်းထွတ်ကအကြံပြုပါတယ
်ဒီလူကအဝိညာဉ်ရုံးကြရအောင်ပါလေအဲ့ဒီကလူကအဲ့အပြင်ကိုထွက်ရမှာပဲ ဆိုအဲ့လိုခတ်တဲ့အချိန်မှာလည်းမတ်ဆက်ပါအများပြည်သူနဲ့သက်ဆိုင်တဲ့အရာတွေပေါ့နော်ဥပမာပက်စတာလက်ကင်နေကင်ပြီးရာအဲ့လိုမျိုးကြီးအခြေအနေမှာဆိုရင်လက်ဘူးပြန်စီပါအဲ့လိုမျိုးဒီဆိုင်နေနေမှာတကယ်လို့ဖြစ်လာခဲ့ရင်လည်းစိတ်မပူပါနဲ့လို့ဖြစ်လာခဲ့ရင်လည်းအချိန်ကြီးကျွန်တော်တို့ဆန်းနောက်ကြည့်ကြအောင်ပဲလူကိုယ်တိုင်လည်းလာပြလို့ရပါတယ်
ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကကမ္ဘာ့ကယောဂါကိုဗစ် -19 ကူးစက်မြန်ယောဂါထိန်းချုပ်နိုင်ရေးဆေးရုံဆေးခန်းတွေမှာအထူးကျန်းမာရေးဆောင်ရှားမှုဝန်ဆောင်မှုတွေရပ်တိုးလှုပ်ဆောင်ပေးနေပါတယ်။ဒါပေမဲ့လည်းရက်ကွက်မြို့နယ်တွေထဲမှာပိုးကူးစက်ခံရမှာကိုချုပ်တင်ကာကွယ်မယ်ဆိုတဲ့အကြောင်းပြချက်နဲ့အသွားအလာအဝင်ထွက်ကန့်သက်တာတွေကိုရက်ကွက်အာဏာပိုင်တွေကဆောင်ရွက်နေတဲ့အပေါ်မှာလည်းလူလူကြားစိုးရိမ်မှုနဲ့ဝေဖန်မှုတွေမြင့်တက်လာနေပါတယ်ရှင်။ကျွန်မဆုမွန်ပါ
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio ရှင်ချင်းတင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်။ဒီစနိုင်ငံမှာမြန်မာနိုင်ငံသားနောက်ထပ်တူမိမိကိုယ်ကိုအဆုံးစီရင်မှုဖြစ်ခဲ့ပါတယ်။ကိုဗစ်အရေးပေါ်ကာလအတွင်းအခုလိုအဆုံးစီရင်သူ15ဦးထိရှိလာပါပြီ။ဒီသတင်းကိုတင်ပြပေးပါမယ်။ကျွန်မမအေးမှာပါမလေးရှားနိုင်ငံမှာကာယယောဂါကာလအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေကပြိမိသူတို့နေရပြန်ခွင့်ရနေတာတွေရှိနေတယ်လို့ဖန်ဆီးခံရတာတွေလည်းရှိနေတာပါဒီထဲမှာမိမိကိုယ်ကိုအဆုံးစီရင်သူတွေလည်းထပ်တိုးလာနေပါတယ်စက်တင်ဘာလ23ရက်နေ့မှာတော့မွန်ပြည်နယ်ပထုံမြို့နယ်ကအသက်22နှစ်အရွယ်လူငယ်တဦးမိမိကိုယ်မိမိအဆုံးစီရင်မှုထပ်ဖြစ်ခဲ့တာကြောင့်အခုဆိုရင်အဆုံးစီရင်သူ15ဦးထိရှိသွားပါပြီပြိဆုံးသူနဲ့ပတ်သက်လို့မလေးရှားနိုင်ငံမြန်မာတန်ယုံကအလုသမားတန်ရရှိဥအောင်စောမင်းကအခုလိုပြောပြပါတယ်
။လာတာကတော့ပလဲအောင်ကြီးအေဂျင်စီကလာတာ။နာမည်ကဟန်စင်နေနဲ့
။မိမိကိုယ်ကိုအဆုံးစီရင်သူဟာမလေးရှားနိုင်ငံမလက္ကာမြို့မှာအလုပ်လုပ်နေတဲ့တရားအလုသမားဦးပြီးအသက်နှစ်အရွယ်ပါသူ့ရင်ကိုတော့မလေးရှားနိုင်ငံမလက္ကာမြို့မှာရှိတဲ့ဓမ္မကရဏလူမှုကူညီရေးအဖွဲ့နဲ့ကိုနီကာရှင်မှာပရိတ်တအတင်းတို့ကကူညီပေးခဲ့ကြတာပါ။ဆေးရုံမှာရောက်ရှိနေတဲ့ဓမ္မကရဏလူမှုကူညီရေးအဖွဲ့ကတာဝန်ရှိသူတဦးဖြစ်တဲ့ကိုမျိုးချစ်ကဒီဆုံးသူလူငယ်နဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။သူကအလုတ်ကနေပြန်လာတာခေါင်းတိုင်းမှာပြန်လာတယ်။ပြန်လာပြီးတော့မှဒီချက်ပြုတ်စားတောက်ပြီးတော့မှဖုံးပြောနေတယ်ပြောတယ်။ဘာကြီးရဲ့ဖုံးဆက်တော့လုံးအင်တန်လန်နဲ့ကျန်တဲ့လူတွေအိတ်သွားတော့အချိန်မှာသူကအိမ်သားရေချိုးကန်းထဲမှာသူ့ကိုယ်သူဆက်ချိုးချသေးသွား။မလေးရှားရဲကကိုဗစ်ကမနေ့ကရောက်လာတယ်။ရောက်လာပြီးတော့အခုရင်ဝဲရုံပုန်
စက်တင်ဘာလ12ရက်နေ့တုန်းကတော့မလေးရှားနိုင်ငံမြန်မာတန်ယုံကမလေးရှားနိုင်ငံမှာပြိမိနေတဲ့မြန်မာနိုင်ငံသား180ကျော်ကိုလည်းနေရပြန်ပို့ခဲ့ပါဗါးဒီထဲမှာကိုဝင်ဆောင်နေကျမရေမကောင်းသူတွေနဲ့ထိတ်သိမ်းရေးစခန်းတွေထဲကအကျဉ်းသားတချို့လည်းပါဝင်နေဆိုပြီးအလုသမားတန်ရာရှိဦးအောင်စောမင်းကပြောပါတယ
်ကိုဝင်ဆောင်ကတော့40လောက်ပါတယ် CI ကတော့ခင်မကတော့6ယောက်900လောက်ရှိတယ် CI နဲ့ကန်နေကလူပါပါတယ်ဒီတစ်ခေါက်ကန်နေကနေရောက်လာမှဒီပါလေဟာထိုင်းနိုင်ငံစကမ်းမှာပါလေဟာ
ကမန်းချင်းမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလာကန့်သက်ချက်တွေကြောင့်အလုတ်ကန်တဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါကက်ယောဂါကာလာအခက်အခဲတွေကြားထဲမှာပဲမြန်မာနိုင်ငံသားတွေကပုဂ္ဂိုလ်ကိုအဆုံးစီရင်ခဲ့သူ15ဦးရှိခဲ့တယ်လို့နေရပြန်ဖို့တရားမဝင်နီးလန်းတွေကနေကြိုးပမ်းရာကနေဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျမမအေးမှာပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုတိုးလာလို့လူစုလူဝေးရှောင်ကြရမယ့်အချိန်နဲ့ရွေးကောက်ပွဲရာသီမှာဘယ်လိုနေထိုင်သင့်ကြသလဲဆိုတဲ့အကြောင်း VOA ရန်ကုန်သတင်းတောက်စုစုကဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကို Skype ကနေပြီးတော့ဆက်သွယ်မေးမြန်းထားပါရစေ
။ကျွန်တော်ပထမဦးဆုံးအနေနဲ့ပေါ့နော်ဒီဆင်မတို့ကျမရေးနဲ့အားကားဝင်ကြီးဌာနအနေနဲ့ဒီပြည်ရင်းမှာပေါ့ကိုဗစ်ဒုတိယလှိုင်းမစခင်ကလေးကကာယောဂါကထပ်ပြီးတော့ဒီကြောပြန်ဖြစ်လာနိုင်တယ်ပေါ့အဲ့ဒီအတွက်ကြောင့်မလို့ဆိုပြီးတော့ဒီပြည်သူတွေကိုချုပ်နှင်ပြီးတော့သတိပေးတာတွေလည်းရှိတယ်ပြီးတော့ဆင်မတို့အပိုင်းကနေပြီးတော့ချုပ်တင်ပြင်ဆင်ဆောင်ရွက်တာတွေလည်းရှိတယ်ဒါပေမဲ့တကယ်တကယ်ဖြစ်လာတဲ့အချိန်မှာတော့ဒီလိုမျိုးချုပ်တင်ပြင်ဆင်ဆောင်ရွက်ချက်တွေဒီသတိပေးချက်တွေကပေါ့နော်ဟိုလုံလောက်မှုရှိရလားဘာတွေထပ်ပြီးတော့ဆောင်ရွက်နေရတာတွေရှိလဲရှင်
ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့ဖြေရမယ်ဆိုလို့ရှိရင်ကျမတို့ဒီ23ရက်3လနေစပြီးတော့เนาะယောဂဘောစတိရှိတယ်16ရက်9လမှာလုံးဝယောဂဘောကမတွေ့တော့ဘူးเนาะအဲ့မှာဆိုရင်နောက်ဆုံးတရားတွေ့တယ်တွေ့ပြရတယ်ဆက်မတွေ့တော့ဘူးလောလောကျတဲ့အခါမှာပြည်သူလူထုအနေနဲ့ကတော့ဒါယောဂကူးစက်မှုကပြတ်သွားပြီမရှိတော့ဘူးဆိုတဲ့ဟာ local transmission လို့ခေါ်တယ်ပြည်သူကူးစက်မှုမရှိတော့ဘူးဆိုပြီးတော့ဖြေပြီးတော့ပြည်သူလူထုကပေါ်ဆတာလည်းရှိပါတယ်ဆိုတော့ကျမိုင်းနဲ့အားသာဝင်ကြီးဌာနအနေနဲ့ပြည်သူလူထုကိုလုံးဝလုံးဝမပေါ်ဆဘူးအကြောင်းစုလိုက်ပြန်လိုက်တကယ်နဲ့ဖြစ်လာနိုင်တယ်ဆိုတဲ့အကြောင်းဒါကြောင့်မို့လို့ပြည်သူလူထုအနေနဲ့လိုက်နာအောင်စီကံချက်တွေကိုတရားစွာလိုက်နာဖို့ဆိုပြီးတော့ဒီကဘာပေါ်မှာပေါ့နော်ယောဂါတွေဘယ်လောက်ဖြစ်နေသလဲပြည်ဆုံးမှုတွေကဘယ်လောက်ရှိနေသလဲဆိုတဲ့အချက်လက်တွေကိုယ့်ရဲ့အိန္ဒိယနိုင်ငံတွေကိုယ့်အာဆီယံဒေသတွေနိုင်ငံတွေရဲ့အခြေအနေတွေနဲ့နှိုင်းယှဉ်ပြီးတော့နေ့စဉ်နေ့စဉ်ကျွန်တော် MOE ရဲ့ website ကနေပြီးတော့တင်နေပါတယ်ပြည်သူလူထုတွေကိုယ်မေးဖို့နော်ဒါ view site ဖို့ဆိုတဲ့အကြောင်းသူစေယုံနေပြင်ဆင်ထားတဲ့နေရာလဲသူတွေပြင်ဆင်ထားတယ်ပစ္စည်းတစ်ပြတ်ပြင်ဆင်ထားတယ်တစ်ပတ်သုံးပစ္စည်းတွေပြင်ဆင်ထားတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကမြန်မြန်တက်တန်း contact tracing တွေဆောင်ရနိုင်တယ် quarantine တွေကိုလည်း quarantine ဆိုတာကျွန်တော်တို့လူကောင်းတွေဖြစ်ပါတယ်သွားလာကန့်တက်ဖို့လူတွေ contact တွေပေါ့နော်သူကပို့တွေ့တဲ့လူနဲ့ contact တွေဖြစ်တဲ့ပြီးတော့ဒါရီအစဘယ်လိုနေရာမှာထားမယ်ဆိုတဲ့နေရာတွေပါချုပ်တင်ပြီးတော့ဇက်တိုက်ပြင်ချင်ထားပြီးဖြစ်တဲ့အတွက်ကြောင့်မို့မြန်မြန်ဆက်ဆက် account တွေပုံဆောင်ရနိုင်ခြင်းဖြစ်ပါတယ်ဂျမုန်တိုင်းရဲ့ထုတ်သူပါပဲအခုလက်ရှိနေသားမှာဆိုလို့ရှိရင်ဝန်တိုင်းမှာစီဝင်တဲ့သူတွေက6000လောက်ရှိတယ်7000လောက်ရှိတယ်မှာတခိုင်းတည်းနဲ့ပြန်လာ1000လောက်ကိုသူတို့တွေဒီပြည်ဝင်မှုအတွက်နော်တောက်တဲ့နေရာအဖြစ်တွေကိုရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ရဲ့နော်တောင်းရမှုကြီးကြပ်မှုနော်ရန်ကုန်တိုင်းစစ်မှိုက်ဦးစီးဌာနနဲ့ပေါင်းစပ်နေတဲ့ဒါလည်းဆောင်ရွက်နေတာဖြစ်ပါတယ်ဒါပေမဲ့လက်ရှိနေသားမှာအားသာချက်တစ်ခုပါပဲကျွန်တော်တို့က WHO ရဲ့ USCDC ရဲ့ဒီကအရဆိုလို့ရှိရင်နော်ကွာရန်တီးက3ဘက်ကနေ2ဘက်ကိုရှော့ချနိုင်မှုဖြစ်ပါတယ်အဲုံကျင်းတာကလည်းအရင်ကလို2 negative ပေါ့နော်နှစ်ချင်းပုံမတွေ့ဖြစ်တော့မှဆေးရုံဆေးနဲ့အခြေအနေရနေပြီးတော့ယူနာဟာယောဂလက္ခဏာမစိုးဘူးဒါမှမဟုတ်လေယောဂလက္ခဏာကိုရီးယားမရှိတဲ့လူနာဆိုလို့ရှိရင်14ရက်ပြည့်ပြီးတဲ့နောက်15ရက်မြောက်မှာပြင်ဆင်တဲ့အခြေ GC criteria နဲ့ချမှတ်ပြီးဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ခုန quarantine site တွေမှာဆိုမြန်မြန်တန်းလို့ပါပေါ့နော်လူတွေ3ပတ်တိမနေတော့ဘူးနှစ်ပတ်ဆိုလို့ရှိရင်ထုံမဲ့နောက်ဆက်အစ်စ်တွေလက်ခံမယ်ဆိုတော့တနည်းပြောမယ်ဆိုရင်လူအင်အား quarantine မှာနေရတဲ့လူတွေအနေနဲ့3ပတ်ကနေ2ပတ်ရောက်တဲ့အတွက်သူတို့တော့လည်းအများကြီးစိတ်သက်သာရမယ်စိတ်တော့ကလည်းကြောက်မယ်သူတို့မိသားစုတွေပေါ့ဒါအပြင် quarantine ကိုပြင်ချင်ရတဲ့လူတွေအနေနဲ့ဘုံတော့ဘုံကြောက်မယ်အခုတိုင်းဒီမှာကျွေးမွေးထားတဲ့နိုင်ငံတော်ရဲ့ကုန်ကျစရိတ်တက်တာတဲ့ပြင်မှာသူတို့တွေကိုစောင့်ကြည့်ကြည့်ရှုပြန်တယ်ကျန်းမာရေးဝန်ထမ်းတွေလည်းလုပ်အားတွေနောက်တစ်ခုကကုန်ကျတဲ့နော်တခြားကုန်ကျစရိတ်တွေလည်းအများကြီးတက်တာသွားမှာဖြစ်ပါတယ်ဒါလည်းဒီနေရာမျိုးဆိုရင်ကျမတို့အနေနဲ့ဒီဟာနဲ့လက်ရှိဖြစ်နေတဲ့အခြေအနေနဲ့နိုင်ငံကြီးကိုဆောင်ရွက်တာဖြစ်ပါဒီလိုဆောင်ရွက်တဲ့အခါမှာဆိုလို့ရှိရင်ဒါကျမတို့အရှိရပြောသလိုပဲနိုင်ငံတကာရဲ့ guideline တွေနဲ့သူတေသနာတွေ့ရှိချက်အစ်စ်တွေပေါ်မှာကျမတို့အခြေချုပ်ပြီးဆောင်ရွက်တာဖြစ်ပါတယ်။ဒါကြောင့်မို့ကျမတို့ချုပ်တိပြင်ဆင်ထားခဲ့တဲ့အခုလက်ရှိအခြေအနေမှာဆိုလို့ရှိရင်ဖြစ်ပွားမှုသိဆုံးမှုဆိုလို့ရှိရင်တခြားနိုင်ငံတွေနဲ့နှိုင်းတာလို့ရှိရင်ကျမတို့အခြေအနေတော်တော်ကြီးအခြေအနေကောင်းနေတဲ့အခြေအနေရှိပါတယ်
။ဒီ COVID ကပြည်တွင်းကြောပြန်ကူးစက်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်ရဲ့အခြေအနေကတော့အခုလက်ရှိအချိန်မှာထိန်းထားနိုင်ပြီဆိုပြီးတော့ကျမတို့တာဝန်ရှိသူတွေအနေနဲ့လည်းပြောထားတာရှိတယ်။ဒါမဲ့ဟိုတစ်ဖက်မှာလည်းတခြားတိုင်းနဲ့ပြည်နယ်တွေမှာကူးစက်လူနာတွေရှိလာတယ်လို့မျိုးဒီလူကြီးထူထပ်တဲ့ရန်ကုန်လိုနေရာမျိုးမှာပေါ့နော်ဒီပြည်တွင်းကူးစက်မှုကလည်းမြင့်တက်လာတယ်ပေါ့ဆီမှာအဲ့လိုအခြေအနေမျိုးမှာဆိုတော့လူတိုင်းလူတိုင်းပေါ့ဒီယောဂါကာကွယ်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ဘယ်လိုမျိုးလိုက်ပါဆောင်ရွက်ဖို့သင်လဲရှင
်ဟုတ်ကဲ့ပါအဲ့နပတ်သက်ပြီးတော့ရခိုင်ပြည်နယ်ရဲ့နေတဲ့ရောဂါဖြစ်ပွားမှုရှိလိုက်မယ်ဆိုလို့ရှိရင်တော့ရခိုင်ပြည်နယ်ရန်ကုန်တိုင်းနောက်မှာပဲရှိနေပါတယ်ရန်ကုန်တိုင်းရောဖြစ်ပွားမှုအများဆုံးပေါ့နော်ဒါဖြစ်လို့လေဒါလည်းကျမတို့အရင်ကလည်းခဏခဏပြောပါရန်ကုန်တိုင်းဆိုတာကလူကြီးထူထပ်တယ်တက်ချွေရမ်းမီတာမှာလူကြီး820နေတယ်ရခိုင်ပြည်နယ်ဆိုလူကြီးရာဆိုလို့ရှိရင်တရာဝန်းကျင်တော့ပဲရှိ ီတယ်။အချို့မှာတိုင်းရပြည်ကမန္တလေးဆိုရင်တရ200လောက်ရှိတယ်တစ်ဆူရမိတာ။အဲ့မှာကိုရီးယားရခိုင်ရခိုင်ချင်းနေနဲ့ရန်ကုန်ချင်းနေရတော့မတူပါဘူး။အရန်လို့ရထူတတ်တဲ့ရန်ကုန်မှာဆိုလို့ရှိရင်အိမ်ထဲမှာလူအများစုနေရတာရှိတယ်။နောက်တစ်ခုကနောက်ဆက်ရုံလုံးရုံနေရှိတယ်။လူစုပွေလိုက်တော့ရတယ်နော်ပိတ်ဆိုင်ရက်တွေရှိတယ်။နောက် public transport ပဲအသုံးပြုနေရတယ်။ဒါမှလူတို့ကပေါ့လာကြတယ်။ပေါ့လာတဲ့အခါမှာနော်လိုအပ်တဲ့ရောဂါကောက်ကွယ်နီးလန်းတွေကိုပြင်သုံးဖို့အတွက်ရော့ရဲလာတယ်၊ပြက်ပွက်လာတယ်။ဒီအခါမှာအခွင့်ကောင်းစောင့်နေတဲ့ COVID-19 ဆိုလို့ရှိရင်ဒီလိုအချိန်မှာသူဟာသူ့ရဲ့အခွင့်ကောင်းဖြစ်ပါတယ်။သူဟာဆိုလို့ရှိရင်သူလူတို့ကြားတဲ့ကိုသူကအမြန်ဆုံးဝင်ရောက်ကူးစက်မှုဖြစ်လာတယ်ပေါ့နော်။ဒါနဲ့ပတ်သက်ပြီးတော့ဒီအထူးသဖြင့်ဆိုလို့ရှိရင်အခုနောက်ပိုင်းကူးစက်တာတွေမှာ cluster ပုံစံပေါ့နော်။ဟုတ်ဒီရတနေရမှာဆိုရင်စုလိုက်ပုံကကုဆတ်တာမိသားစုလိုက်ကုဆတ်တာမျိုးတွေရှိပါတယ်ဒါကလည်းမိသားစုလိုက်ကုဆတ်မှုကလည်းကြောက်ကြပေါင်းပါတယ်ဒါတွေဟာပေါ့ဆောက်လို့မရဘူးတနေ့အဖြစ်ဆိုလို့ရှိရင်မိသားစုမှာတယောက်ကုဆတ်လို့ရှိရင်ကျန်တဲ့မိသားစုဝင်ကကုဆတ်ဖို့အခွင့်အရေးအများဆုံးဆိုတာကိုဒါလေးကိုသိရှိပေးချင်ပါတယ်အဲ့ဒီအပိုင်းမှာဆိုလို့ရှိရင်ရန်ကုန်မှာအခု public transport ကလည်းတုံးနေရတဲ့အခါမှာ mask မတည့်ရင်ကားပေါ်မတည့်ရ mask မတည့်လို့ရှိရင်ဈေးထဲမှာဝင်ရစသဖြင့်ဒီလိုလေးသက်ဆိုင် data ကြီးစိုးရနေပြီးတော့ကြက်မှတ်လာတာလည်းရှိပါတယ်ဒါပေမဲ့ဒီကကျန်းမာလို့လိုက်နာရမယ်လိုက်နာရတယ်ဆိုတာသက်ဆိုင်ပြီးသူတို့တူအချင်းတယောက်ချင်းစီကစံပေါ်အုံနာရှိပေါ့နော်မိမိတောင်းမှာလားဒါမိမိစံကြီးကိုကောက်ွယ်ရမှာအသာထောက်မိမိဒီသားစုဆိုတဲ့အသေးဆုံးလေးမိမိကိုယ်ကိုကောက်ွယ်မယ်မိမိဒီသားစုကောက်ွယ်မယ်ဆိုတဲ့အသေးစိတ်ချက်လေးနဲ့တူချင်းစီကတော့အပြင်သွားလိုက်မှချက်မယ်လက်ကိုနော်ရင်းနဲ့ဆက်ပြန်နဲ့မချခဏစင်တင်ချက်ဆက်ဆက်နဲ့စိတ်တောင်းသေးမယ်မရနိုင်ဟန်းချက်သုံးမယ်တတ်နိုင်တမျှလူသူရတဲ့ကိုမသွားဘူးရှောင်ရှင်မယ်ဒါကလည်းပြောရတဲ့အကြောင်းရှိပါတယ်ဘာဖြစ်လို့80နဲ့ဒီနောက်ဆုံးရ83ကျိုင်တော့ရောဂါလက္ခဏာမပြရဘဲနဲ့ရောဂါပိုတွေ့နေရတယ်ဆိုတာဒါလည်းသိရှိနေဖြစ်ပါတယ်ဒါလက္ခဏာကပေါ်ပြဖြစ်ပါဒါဆိုလူလေးရောဂါပိုရှိတဲ့လူ၄ယောက်မှာ3ယောက်သာဆိုရင်ရောဂါပိုရှိပေမဲ့လက္ခဏာမပြောက်ဆိုတာသိပြီဆိုရင်မိမိမှာသွားတဲ့သူရေငယ်ချင်းပေါင်းတဲ့မိတ်ဆွေတွေမှာလည်းယောဂဖို့ရှိတဲ့သူတွေရှိနေနိုင်တယ်လူတိုင်းကယောဂဖို့ကုသချင်းခံရတဲ့သူတွေဖြစ်နိုင်တယ်ဆိုတဲ့ဒီတန်တရားနဲ့ဆက်ဆံပြီးတော့လူတွေကြတယ်မသွားဖို့ရှောင်ရှားမှာဖြစ်ပါတယ်သွားလို့ရှိရင်ယောဂဖို့ကကိုယ်စီကနေစက်ကြီးပါလာပြီးတော့အိမ်မှာရှိတဲ့အသက်နော်60ကျော်အင်းကိုရဲ့မိဘဘိုးဘွားနော်အဖေအမေသူတို့ရေကူးဆက်နေဆိုရင်သူတို့တွေဟာဆိုလို့ရှိရင်အသက်တည်ဆုံးတဲ့ဒီဖြစ်နိုင်ပါလေ။ပြင်ဆုံးတဲ့သူတယောက်ချင်းတယောက်ချင်းစီမှာသူတို့ရဲ့မိသားစုတွေရှိပါတယ်။မိသားစုဝင်တဲ့အတွက်ကတော့တရားရဂံတို့ဆုံးရှုံးမှုဖြစ်ပါတယ်။ဒီဆုံးရှုံးမှုကိုကိုယ်နိုင်တာကဘယ်သူတယောက်တစ်ယောက်ကမှမဖြစ်စေချင်ပါဘူး။ရောဂါကူးဆက်မှုလည်းမဖြစ်စေချင်ပါဘူး။ဒါကြောင့်မို့ရန်ကုန်မှာအာရီယန်လည်းမဟုတ်ပါဘူး။တိုင်းပြည်နယ်တိုင်းမှာရှိတဲ့ပြည်သူလူထုအနေနဲ့စနိုင်ကြလုံးပေါ့နော်ပြောချင်တာကတော့မြန်မာပြည်နဲ့အားသာဝင်ကြီးဌာနရဲ့နိုင်ငံချက်တွေတိုင်းသက်ပြင်မတင်နိုင်တာကဒါဟာလိုအပ်လို့လောက်ဆောင်ရတာဖြစ်ပါတယ်။ဒီလိုလောက်ဆောင်ရဲဆိုတော့ကျွန်တော်တို့တွေကိုစီကံတင်မဟုတ်ပါဘူးတို့တွေချုပ်ချက်တာမဟုတ်ပါဘူးတို့တွေရဲ့ကျန်းမာရေးအတွက်ဖြစ်ဆောင်ရွက်ပေးခြင်းဖြစ်ပါတယ်
ကျွန်တော်ပြီးတော့နောက်ထပ်တစ်ချက်ကကြတော့လေအခုအချိန်မှာကဒီပြည်ရင်းမှာပေါ့နော်ပိုးရည်လူနာတွေကဟိုတရက်ထဲမှာနေမယ်ရာကနန်းနဲ့ချီပြီးတော့တွေ့လာရတဲ့အခြေအနေကဖြစ်ပါတယ်ဒီလိုကာလမှာပဲတိတ်မကြခင်မှာပဲပေါ့နော်ဒီတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ရွေးကောက်ပွဲရလဲရောက်လာတော့မယ်အဲ့တော့အခုအချိန်မှာလဲဒီမဲဆွဲစည်းဝေးကာလတွေကလဲစနေပြီဆိုတော့လေဒီလိုကာလရောပြီးတော့လို့ရှိရင်တကယ်ကိုရွေးကောက်ပွဲရောက်လာမယ်ကာလမှာရောပေါ့နော်ဟိုဆင်မတို့ဒီကျန်းမာရေးဌာနအနေနဲ့လဲဒီကျန်းမာရေးပိုင်းနဲ့ပတ်သက်ပြီးတော့ဒီဖွဲ့စည်းထားတဲ့အဖွဲ့တွေရှိတယ်ဆင်မလဲအဲ့ဒီမှာပါဝင်ပြီးတော့တာဝန်ယူဆောင်ရွက်နေရဆိုတော့လေအဲဒီလိုကာလမှာပေါ့ဘယ်လိုမျိုးချမ်းမာရေးဘက်ကနေပြီးတော့စောက်ရှောက်မှုတွေလုပ်သွားမလဲဆိုတာလေးကိုလည်းဖြည့်ဆွတ်ပြောပြပါအောင်ရှင်
။သူကြည့်သူတွေကိုသိစေချင်တာသူဟာဒီမှာပြောရှင်ရသားတွေမှာဖြစ်တယ်လူလက်တန်းသားမှာဖြစ်တယ်အသက်ကြီးတဲ့သူတွေမှာဖြစ်တယ်နောက်ပိုင်းရောဂါဖြစ်ရှိတဲ့သူမှာဖြစ်တယ်အဲ့လိုမျိုးရလို့မဟုတ်ဘူး။သူဟာဆိုလို့ရှင်ခုနပြောတော့တမရအဆင့်ဝန်ကြီးဆင်းရနေပြောအောက်ချက်ချင်းဘသူမဆိုကူးဆက်နိုင်ပါလေ။ရောဂါကောက်ွယ်နီးလန်းတွေကိုရှော့ပေါ်သွားတဲ့ကြိုင်နဲ့နော်လက်ဟာသွားတဲ့ကြိုင်နဲ့သူကအဖက်ကောင်းဆောင်ရတာဖြစ်ပါလေအဲ့ဒါဆိုအချိန်မျိုးဝင်လာနိုင်ပါတယ်ဒီခါမှာအခုအချိန်မှာအရေးကြီးဆုံးအောင်ဆိုလို့ရှိရင်ဒီကြည့်သူတယောက်ချင်းစီရဲ့ကျန်းမာရေးဖြစ်ပါတယ်အဲ့ဒီမှာမှတ်ပြောတယ်ကျမတို့နှစ်သက်တဲ့ပါတီနှစ်သက်တဲ့ပုံကိုဒါမဲပေးလို့ရပါတယ်မဲပေးဖို့ကလိုပါသေးတယ်ဒီရဆိုမိမိတို့စိတ်ထဲမှာချစ်ချင်နှစ်သက်တဲ့ဒီလိုသဘောကျတဲ့ပါတီကိုမှတ်ထားပါဘူးမြန်မာပြည်ဆိုလို့ရှိရင်ဒါဟာအခုအချိန်မှာဆိုလို့ရှိရင်သွားလာမျိုးလာလာမျိုးလူစုလူဝေးတဲ့အဲ့လောက်ရှာမျိုးတွေအရဆိုလို့ရှိရင်တော့အန်ဒီရဲ့အလွန်များပါတယ်ဘာဖြစ်လို့လဲတယောက်စီကနေပြီးတော့ကူးသွားလိုက်လို့ရှိရင်အများကြီးကူးဆက်နိုင်ပါဒါနဲ့ပတ်သက်လို့ model တစ်ခုရှိပါတယ်ဘာလဲဆိုတယောက်နဲ့တယောက် social distancing မလိုက်နာတာနဲ့လိုက်နာတာနဲ့ပြောတာဖြစ်ပါတယ်ဒီလို social distancing ကလိုက်နာတယ်တယောက်နဲ့တယောက်ဝေးဝေးပေါ့အဲဒါဆို6ဖေးပါနေမယ်ဆိုရင်လည်းလူတစ်ယောက်ကမားရကြလို့ရှိရင်နောက်ထပ်ကူးဆက်နိုင်တဲ့လူကပြည့်တတ်တမ2-5ယောက်ဖြစ်ပါတယ်နောက်ရက်30ကြာပြီတဲ့အခါမှာ तू ကကူးဆက်နိုင်တယ် तू ဟာဆို15ယောက်ပဲရှိပါတယ်တဲ့တကယ်လို့ social distancing မလိုက်နာဘူးတနည်းအားဖြင့်ဆိုတယောက်နဲ့တယောက်ကူးကပ်နေမယ်6ပြည့်နဲ့နင်းနေနေမယ်ဆိုလို့ရှိရင်လူတစ်ယောက်က5ရက်ကြာတဲ့အခါမှာနောက်ထပ်လူ2ယောက်ခွဲကိုကူးဆက်နိုင်ပါတယ်တဲ့အဲ့2ယောက်ခွဲရနေပြီးဒီလိုပဲ social distancing မလိုက်နာဘူးဆိုရက်30ကြာတဲ့အခါမှာ4ရက်6ရက်ရှိကူးဆက်နိုင်ရဲဆိုတဲ့ဒီ model ကတော့ရှိပြီဖြစ်ပါတယ်ဒါဟာ social distancing ဘယ်လောက်ရေးပါလဲဆိုတာ သိရှိနိုင်မှုဖြစ်ပါတယ်ဒါကြောင့်မို့တဏ္ဍာရုရှိရင်ဒီမားတို့ရည်ရွယ်ချက်ကတော့ဒါဒီခုနကတော့မှာရှိရဲ့၄ောက်ပွဲကြီးမှာဆိုလို့ရှိရင်ပြည်သူတို့တယောက်ချင်းစီကယောဂကုသမှုအန်ဒီမရှိသေးတဲ့မဲပေးနိုင်စေဖို့ကိုမိမိနဲ့တက်တဲ့ပါတီမိမိနဲ့တက်တဲ့အလူမဲပေးနိုင်စေဖို့အတွက်ကျွန်တော်တို့ရည်ရွယ်ချက်နံပါတ်၁ဖြစ်ပါတယ်နံပါတ်၄ရည်ရွယ်ချက်ကဒီလိုမဲပေးတဲ့ဒီဖြစ်ကျင်ကြယောဂကုသမှုနော်ပုံမမဆိုးဝါးစေဖို့လည်းကြီးရပါတယ်ဒါကြောင့်မဲပေးတဲ့အခါမှာလိုက်နာနဲ့အဆက်ချက်တွေကိုကျွန်တော်တို့ရွေးကောက်ပွဲကျင်းပရေးကော်မရှင်နဲ့ပူးပေါင်းကြည့်တဲ့အခါကျကျွန်တော်တို့ချမ်းသာရေးစက်ကဆိုင်ရနေပြီးတော့အကြံပေးချက်တွေကိုကြီးကြီးကြပ်ကြပ်နော်ဒီ guideline တွေပုံပြန်လိုက်ဖြစ်ပါတယ်ဒီ guideline ကိုလည်းကျွန်တော်တို့ MOE ချက် website ကနေပြီးခဲ့တဲ့3ရက်လောက်ကဒီရက်လောက်ကတင်ထားပြီးဖြစ်ပါတယ်နော်ဒါလေးကကြီးကြီးကြပ်ကြပ်လိုက်နာမှာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့နော်မဲပေးလို့ရှိရင်ဘယ်လိုပေးရမလဲချမ်းသာညီအောင်ဘယ်လိုပေးရမလဲဆိုတော့ display ပေါ့နော်နမူနာပြချင်းကိုလည်းကျွန်တော်တို့ဒီရေးကောက်ပွဲကျင်းပရေး commission မှာနှစ်ချိန်တိုင်းတိုင်းဆောင်ရွက်တာကိုကျွန်တော်တို့ကိုယ်တိုင်ကြီးစုပြီးတော့နော်ဒါဆောင်ရွက်ခဲ့ပါတယ်အဲဒါကြောင့်မို့နော်ဟုတ်မဲပေးတဲ့အခါမှာနော်ဟိုအန်ဒီရဲ့ကင်းစွာစိတ်ချစွာနဲ့မဲပေးနိုင်ဖို့တော့ကပြည်သူပြည်သားတွေကကျမ်းမာနေဖို့လိုပါလေသူတို့ကျမ်းမာနေမှမဲပေးနိုင်မှာဖြစ်ပါလေဒါကြောင့်မို့အခုအရေးကြီးတဲ့ကျမ်းမာဖို့အတွက်အရင်ဆုံးဒီကမိမိကျမ်းမာရေးကိုမိမိစောင့်ရှောက်ရလဲရောက်တယ်လို့မိမိမိသားစုကျမ်းမာရေးစောင့်ရှောက်ရရောက်တယ်တနွေနေစင်ပါတောင်းဝင်ခြင်းမိမိရဲ့နိုင်ငံအတွက်လည်းကျမ်းမာရေးညောဂါကောက်ွယ်ထိ ंछ ုပ်ရေးမှာဆိုလို့ရှိရင်ဒေတာတာပေါင်နေရောက်ပါလေဒီပြည်သူပြည်သားတွေရဲ့ပူပေါင်းအားနဲ့ဆိုလို့ရှိရင်ကျွန်တော်တို့ယောဂါကောက်ွယ်ထိ ंछ ုပ်ရေးမှာဆိုရင်အမြန်ဆုံးထိ ंछ ုပ်နိုင်တယ်လို့ကျွန်တော်တော့တွေးကြည့်ပါမျှော်လင့်မိပါတယ်
ဟုတ်ကဲ့ပါကျမကျမအနေနဲ့ထပ်ပြီးတော့ဒီယောဂနဲ့ပတ်သက်ပြီးတော့လေးဖြည့်စွက်ပြောချင်တာရှိရင်လည်းပြောပြပါအောင်ရှင်
။ဖြည့်စွက်ပြောချင်တာတော့နော်တချို့တွေကဒီယောဂနဲ့ပတ်သက်ပြီးတော့ဒါဟာဗီဇပြောင်းမျိုးဖြစ်တယ်ဆိုတော့စိတ္တဒနာဦးစီးဌာနကလည်းသတိပြပြီးဖြစ်ပါတယ်။ဒါကဘာပေါ်မှာလဲဗီဇပြောင်းမျိုးวะဆိုလို့ရှိရင် dominant ပေါ့နော်ဖြစ်ပွားမှုမှာဆိုလို့ရှိရင်သူကအများဆုံးဖြစ်ပါတယ်။ဗီဇပြောင်းဖို့ရဲ့သဘောသဘာဝကသူကအခုဆက်ပြောင်းနေပြောင်းခုဆက်တာမြန်မာတယ်။သူကအရင်ကနော်ဒီ receptor တစ်ခုကနေအခုဆိုလို့ရှိရင် receptor နောက်ထပ်တစ်ခုနဲ့မှာနှစ်ခုနဲ့ပေါင်းတော့ဝင်တဲ့အတွက်ကြောင့်မို့လူကိုလူတစ်ယောက်စီဝင်ဖို့အတွက်ကလွဲကူပါတယ်။ဟုတ်တော့ဒီယောဂနဲ့ပတ်သက်ပြီးတော့ဖြစ်ပွားခုဆက်မှုမြန်မြန်မယ်လို့သူရဲ့ကျင်းတာမှုကငကိုထက်ဆောက်လို့ရှိရင်ပုံပြင်းထားလားသလားပေါ်ပြောလာသလားဆိုတော့ဆက်နေပတ်သက်ပြီးသူတေသနာကြီးဆက်လုပ်နေစေရှိပါတယ်ခုတည်းကတော့တိကျတဲ့အဖြစ်တော့မထွက်သေးပါဘူးသို့တော့တချို့သူတေသနာတွေမှာဆိုလို့ရှိရင်ယောဂဘုအဖြစ်ဟာပို့ပြီးတော့ဆိုးလာတယ်ဆိုတော့အဲ့လိုမျိုးပေါ်ပြထားတဲ့ဖြစ်ရှိချက်တွေတွေလည်းရှိပါဒီချိန်မှာကုသကံရတဲ့သူကကိုယ်တိုင်နဲ့ချင်းမျိုးဖြစ်လာနေပါတယ်ဒါကြောင့်ကုသစာသိနဲ့မြစ်တာပြင်းနဲ့ဆက်ဆံဖို့လိုပါတယ်အချို့အားဖြင့်ပြောရမှာကျမတို့အားသာကိုဒီဌာနလမ်းညွှန်ချက်တွေကိုသိချာတိကျစွာလိုက်နာခြင်းအပြင်ဒီပြည်သူလူထုရဲ့ပူးပေါင်းအားနဲ့ကျမတို့ကကိုဗစ် -19 ကိုကျွန်တော်တို့မြန်မာမြေကနေပြောမောင်းထုတ်ဖို့အတွက်ပေါ့နော်ပြည်သူလူထုရဲ့အားဟာနံပါတ်၁အဖြစ်အကျပါလေပူးပေါင်းပုံဆောင်ရဖို့မြစ်တာရဲ့ဆံလိုပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျမအခုလိုအချိန်ပေးပြီးတော့လေးဖြေချပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ
်မင်္ဂလာပါရှင်ဦးစီသူအောင်မင်းရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တိုင်းရင်းသားပြည်သူတွေအကြောက်တရားကင်းကင်းမဲပေးနိုင်ကြပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မင်းနဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့စက်တင်ဘာလကပိုင်းကအစိုးရနဲ့ဒိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ် NCA မှာလက်မှတ်ထိုးထားတဲ့ RCSS SSC ရှမ်းလွတ်နိုင်ငံတပ်ဖွဲ့ဟာသူတို့အဖွဲ့အုပ်ချုပ်မှုနေမြေဒေသမှာရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေအနေနဲ့ဂျိုတင်အကြောင်းကြားဆက်သွယ်ပြီးမှမဲဆွယ်စီရင်နိုင်မယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်။အဲဒီကြေညာချက်နဲ့ပတ်သက်ပြီးအဲဒီဒေသတွေမှာရွေးကောက်ပွဲဝင်ပြိုင်မဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရော SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကပါလက်မခံကြပါဘူး။RCSS SSC ပြောခွင့်ရှိသူဒုဗိုလ်မှူးကြီးအုံခေးကမဲဆွယ်စည်းဝေးဆင်းမဲ့ပါတီတွေကိုအကြောင်းကြားဆက်သွယ်ခိုင်းတာကတားမြစ်ကန့်သတ်တာမဟုတ်ပဲမဲဆွယ်စည်းဝေးရမှာအခက်အခဲမရှိစေရေးကူညီပေးဖို့ဖြစ်တယ်လို့ဆိုပါတယ်။ရှမ်းတိုင်းပြည်မှာဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီပြောရေးစေဝင်ရှိသူဆိုင်လေးကတော့နိုင်ငံရေးပုံကိုချဲ့ပြီးစစ်ပုံကိုချုပ်ရမယ့်အနေထားမှုရုပ်ောက်ပွဲဖြစ်မြောက်အောင်မြင်ရေးဝိုင်းဝန်းတောင်းအားပေးကူညီရမယ်လက်နက်ကိုင်အဖွဲ့စည်းတချို့အနေနဲ့ဘယ်ပါတီကိုမဲပေးပါဘယ်ပါတီကိုမဲမပေးနဲ့ဆိုတဲ့ပြောဆိုမှုတွေရှိနေပြီးဒီဟာကမလုံသင့်တဲ့ကိစ္စလို့မြင်တယ်လို့ဆိုပါတယ်။လူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘိုးအလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာမျိုးညွန့်ကတော့လက်နက်ကိုင်အဖွဲ့တွေအနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ထုတ်ပြန်ချက်တွေထုတ်ပြန်ခြင်းကရှုပ်ထွေးမှုတွေပိုပြီးဖြစ်ပေါ်လာစေနိုင်တယ်လို့ပြောပါတယ်။မြန်မာနိုင်ငံလိုတပ်မတော်အပြင်လက်နက်ကိုင်အဖွဲ့တွေအများကြီးရှိနေတဲ့တိုင်းပြည်တစ်ပြည်အနေနဲ့ရွေးကောက်ပွဲမှာလက်နက်ကိုင်အဖွဲ့စည်းတွေရဲ့သဘောထားပြည်မှုပုံပြဿနာတွေဟာစိတ်ဝင်စားဖို့ကောင်းပါတယ်။ကုတပရုပ်ောက်ပွဲနဲ့လက်နက်ကိုင်အဖွဲ့တွေရဲ့ဝေယောက်ဆက်ဖက်မှုပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်။
မြန်မာနိုင်ငံလွတ်လပ်ရေးရပြီး1948ကနေ1962ဆီယနာတိမ်ပွဲမတိုင်ခင်အချိန်ထိကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာလက်နက်ကိုင်အဖွဲ့အစည်းတွေကနေရွေးကောက်ပွဲအပေါ်လွှမ်းမိုးဖို့ဆွတ်ဖက်ဖို့ကြိုးစားခဲ့တာလက်နက်ရှိသူတွေကလက်နက်အားကိုးပြီးဤအမျိုးမျိုးနဲ့ဆွတ်ဖက်တာမျိုးရှိခဲ့ပါတယ်တက်မတော်အပြင်လက်နက်ကိုင်တပုံးတွေကပိုက်ဆောင်တပ်တွေမျိုးစုံရှိနေတာမို့ရွေးကောက်ပွဲအကြိုကာလတွေမှာတီသူတွေပိုးပြီးချင်းချောက်ခံရလေးရှိပါတယ်1958ခုနှစ်မှာရွေးကောက်ခံဦးနုအစိုးရစီကနေအာဏာလွှဲပြောင်းရယူခဲ့တဲ့အိမ်ဆောင်အစိုးရဟာ1960ခုနှစ်မှာရွေးကောက်ပွဲကိုဦးစီးကျင်းပပေးခဲ့ပါတယ်။အဲ့ဒီအချိန်နိုင်ငံအကြီးအကဲလည်းဖြစ်တက်မတော်ကာကွယ်ဦးစီးချုပ်လည်းဖြစ်နေတဲ့ဗိုလ်ချုပ်ကြီးနေဝင်းကနေသူ့တပ်မှုတွေကိုတက်မတော်အနေနဲ့နိုင်ငံရေးပါတီတွေနဲ့ကင်းကင်းရှင်းရှင်းရှိရမယ်။ဗက်လိုက်ပါဝင်တာမျိုးမလုပ်သင့်ဘူး။ရွေးကောက်ပွဲမှာကိုတူချင်းစန္နာအတိုင်းမဲပေးနိုင်ပြီးတက်မတော်ဂုံတိတ်ခါထိခိုက်စေမဲ့ကိစ္စမှန်သမျှရှောင်ကျဉ်ရမယ်ဆိုပြီးအမိန့်ပေးခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲအပြီးနောက်ပိုင်းမှာဗိုလ်ချုပ်ကြီးနေဝင်းဟာဗိုလ်မှူးချုပ်မောင်မောင်ဗိုလ်မှူးချုပ်အောင်ရွှေဒုဗိုလ်မှူးကြီးဘဖြူဗိုလ်မှူးကြီးတင်မောင်ဒုဗိုလ်မှူးကြီးချစ်ခိုင်တို့ကိုဥကြောင်ငယ်ဥပဆွေဥဆောင်နဲ့တီမြဲဖဆပလပါတီကိုဗက်လိုက်တယ်ဆိုပြီးတက်ကနေထုတ်ပယ်ခဲ့ပါတယ်။ဒါကပါလီမန်ဒီမိုကရေစီခေတ်ကအဖြစ်ပြက်ပါ။ဆရာနာရှင်ခေတ်လွန်2010ရွေးကောက်ပွဲမှာ NLD နဲ့အတိုက်ခံတိုင်းသားပါတီတွေဝင်ရောက်ရှင်ကြိုင်တာမျိုးမရှိခဲ့လို့အဲ့ဒီအချိန်ကလက်နက်ကိုင်အဖွဲ့တွေရဲ့ရွေးကောက်ပွဲအပေါ်ဆွတ်ဖက်မှုလွှမ်းမိုးမှုပြဿနာဘာအတန်းမှထွက်မလာခဲ့ပါဘူး
။2015ခုနှစ်အထွေထွေရွေးကောက်ပွဲမှာတော့အမျိုးသားလွှတ်တော်အတွက်အချင်းပြည်နယ်ချီပွေဆော့လော်နဲ့အင်ဂျင်ရမြို့နယ်တွေပါဝင်တဲ့အမှတ်9မဲဆန္ဒနယ်မြေမှာပြဿနာပေါ်ခဲ့ပါတယ်။အဲ့ဒီမဲဆန္ဒနယ်မြေမှာ NDA ကချင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်ဟောင်းဦးစခုံတင်ရင်နဲ့အခြားအမှတ်လောက်9ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။ရေကောက်ပွဲအကြိုကာလမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမှတ်လောက်တွေကိုကချင်ပြည်နယ်ဝိုင်းမော်ချီပွေနဲ့ဆော့လော်မြို့နယ်တွေမှာမဲဆွဲစည်းဝေးတွေမလုပ်ဖို့ကချင်အထူးဒေသတစ်ခေါင်းဆောင်ဦးစခုံတင်ရင်ကတားမြစ်ခဲ့ပါတယ်။နောက်ကချင်အထူးဒေသတစ်တာဝန်ရှိသူတွေဟာလော်ဝော်မျိုးသားစီလုံးညွရည်နဲ့ဖွံ့ဖြိုးရေးပါတီကိုပါဝါမျိုးမှာပါတီဆိုင်မှုမထောင်မှုမဲဆွယ်ဟောပြောစီရင်တာတွေမလုပ်ဖို့ဆိုပြီးဓာမြင့်ပိတ်ပင်ခဲ့ပါသေးတယ်။ဒါတွေမကချစ်ဖွေမျိုးနယ်ဘက် COA ဆင်းတဲ့ NLD အမတ်လောင်းတဲ့အဖွဲ့ဟာလည်းအဲ့ဒီလက်နက်ကိုင်အဖွဲ့တွေရဲ့ဖန်စီရိုင်းနဲ့ချင်းချောက်တာခံကြရပါတယ်
။ရွှေကောက်ပွဲပြည်တဲ့နောက်အဲ့ဒီမဲဆန္ဒနယ်မြေမှာခိုင်လုံမဲ11,000ကျော်ရတဲ့အထက်မှာဥစခုံတင်ရန်ကမဲပေါင်း9,000ကျော်နဲ့အနိုင်ရပါတယ်။နောက်ပိုင်းအမတ်အဖြစ်စံတစ္ဆာကျင်းစုကြီးလွှတ်တော်တက်ပါတယ်။ဒါပေမဲ့ရွှေကောက်ပွဲအကြိုကာလကမတရားပြုကျင့်ခံရတဲ့သူနှစ်ယောက်ကရွှေကောက်ပွဲခုံဖွဲ့စီကန့်ကွက်လာတင်ပါတယ်။ခုံအဖွဲ့ကနေအမှုမှတ်နှစ်မြင်ဆောင်2015နဲ့လက်ခံစစ်ဆေးပြီးတတိပုဂ္ဂလဥရောနာကိုအနိုင်ပေးလိုက်တဲ့အပြင်နောက်ထပ်ခုံရုံးအစဉ်စဉ်ကလည်းအတီးပြုတ်ပေးလိုက်တာမို့ဥစခုံတင်ရန်အမတ်အဖြစ်ကနေရုတ်သိမ်းခံရပြီးဒုတိယအမဲအများဆုံးရတဲ့ဥရောနာကိုအမတ်အဖြစ်အတိအမှတ်ပြုတ်ပေးခဲ့ပါတယ်။ဒါက2015လုံးကရွေးကောက်ပွဲမှာလက်နက်ကိုင်အဖွဲ့တွေရဲ့ဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်ပြီးထင်ရှားတဲ့အမှုနဲ့ဆုံးဖြတ်ချက်ပါတကယ်တော့မြန်မာနိုင်ငံလိုလက်နက်ကင်တပုံတွေများပြားလှတဲ့တိုင်းပြည်အတွက်ရွေးကောက်ပွဲမှာတရားမျှတတဖြစ်စေဖို့လက်နက်ကင်ဖွဲ့တွေရဲ့ဆွတ်ဖက်မှုမခံရစေဖို့တိုင်းသားပြည်သူတွေအကြောက်တရားကိမဲစွာမဲပေးနိုင်ဖို့အဓိကထိန်းသိမ်းပေးရမှာကမြမတမတော်ပါဒါပေမဲ့လည်း2008ဖွဲ့စည်းပုံအရနိုင်ငံရေးမှာပါဝင်ပတ်သက်မှုရှိနေလေတော့တမတော်ခေါင်းဆောင်တွေလည်းနိုင်ငံရေးပါတီတွေကြားဗတ်မလိုက်ပဲကြားကနေဖို့ဆိုတာကလည်းဖြစ်မလာခဲ့ပြန်ပါဘူး2015ရွေးကောက်ပွဲအကြိုကာလကတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာမဲပေးတာနဲ့ပတ်သက်ပြီးဒုတာဝန်အရေးသုံးပါးကိုကာကွယ်ဆောင်ရှောက်မိသူတက်မတော်အပေါ်နားလည်မှုရှိသူနိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးကာကွယ်ရေးအမြင်လေးမြင်ရှိသူအမျိုးပါသာသာသနာနဲ့ပတ်သက်ပြီးမှန်မှန်ကန်ကန်နဲ့စနစ်တကျထိမ့်သိမ်းဆောင်ရှောက်နိုင်သူနိုင်ငံသားနိုင်ငံသားတိုင်းပြည်အဖွဲ့အစည်းတစ်ခုခုနဲ့တနည်းနည်းနဲ့ဆက်သွယ်မှုမရှိသူလွှမ်းမိုးမှုမရှိသူဖြစ်ဖို့လိုတယ်ဆိုပြီးပြောဆိုခဲ့ပါတယ်
အခု2010မှာလဲတပ်မတော်သားတွေနဲ့မိသားစုတွေကိုရွေးကောက်ပွဲမှာကိုယ်စားလှယ်တွေရွေးချယ်ရမှာအချက်6ချက်နဲ့ပြည်သူတွေကိုရွေးဖို့ပြောဆိုခဲ့ပြီးအဲ့ဒီတည်းမှာတပ်မတော်ရဲ့အမျိုးသားနိုင်ငံရေးဦးဆောင်မှုအခမ်းအနားကိုနားလည်သဘောပေါက်သူဆိုတဲ့အချက်လဲပါဝင်ပါတယ်အဲ့ဒီပြောဆိုမှုတွေကိုကြည့်လိုက်ရင်ဘက်လိုက်မှုပါဝင်နေတယ်ဆိုတာအားလုံးကနားလည်ထားကြပြီလဲဖြစ်ပါတယ်ဒီလိုအခြေအနေတွေကိုဆန်းစစ်ကြည့်လိုက်ရင်မြန်မာနိုင်ငံရွေးကောက်ပွဲတွေမှာလက်နက်ကိုင်အဖွဲ့အစည်းအသီးသီးကိုပဲမလိုက်ဖို့ထိန်းချုပ်ရမယ့်တပ်မတော်ခေါင်းဆောင်တွေကိုယ်တိုင်ပဲလိုက်နေတဲ့သဘောတွေ့မြင်နေတာမို့ဒီမိုကရေစီစံချိန်စံညိုးနေတဲ့ပြည်စုံနဲ့ ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ
မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သရရှင်ရဲ့ပေးစာတွေအင်းတွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သရရှင်ရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့သရရှင်တွေချင်းချင်းပေးပို့တဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်အခုတော့အရင်ဆုံးဗီဒီယိုကို Facebook Messenger ကနေစာတို့လေးတွေရေးလာတယ်သရရှင်ရေးစာလေးတွေနောက်ပြီးတော့ Facebook ပေါ်က comment လေးတွေကိုပြောပြပေးကြပါတယ်။နန်းရယ်နှင်းစီရေးရေးဆိုတဲ့ Facebook အကောင့်ပိုင်ရှင်ကအဖွဲ့သားတွေအားလုံးကျန်းမာချမ်းမြေနိုင်ကြပါစေရှင်နဲ့အမြဲတမ်းအားပေးနေပါတယ်။ Stay Home ကာလမှာလူစုရင်အနေရများပါပဲเนาะဆိုတော့စာလေးရေးနေမိကုန်းလေးလည်းမေးလာပါတယ်။ဟုတ်ကဲ့ပါမနန်းရယ်ကိုဖြေချပေးကြပါတယ်ဟုတ်ကဲ့မနေ့ကပြောသလိုမျိုးကိုရိုနာဗိုင်းရပ်စ်ကပ်ပေးစိုးကာလမှာတော့ VOA အဖွဲ့သားတွေနေအိမ်တွေကနေအလုပ်လုပ်နေကြရတာပါဒါကြောင့်မလို့ရုံးမှာအကုန်လုံးစုပြီးလူစုလူဝေးမဖြစ်တော့ယောဂကူးစက်နိုင်ဖို့အန္တရာယ်ကိုရှော့ချနိုင်တာဖြစ်ပါတယ်နေလင်းဆိုရတော့ရှင်ကတော့ဆက်တွေ့ရမယ့်ဖုန်းနံပါတ်လေးများရှင်းပေးပါတဲ့ဟုတ်ကဲ့ကိုနေလင်းကိုဖြည့်ချပေးရမယ်ဆိုရင်တော့ခုနကရောမန်နန်းတွေကိုပြောသလိုပဲလောလောဆယ်ကျမတို့ VOA ရုံးပိတ်ထားပါတယ် VOA ကိုဆက်တွေ့ခြင်းနဲ့ဆိုရင်တော့လောလောဆယ်စာရေးပြီးတော့ဆက်တွေ့နိုင်ပါတယ်email ကလည်းဖြစ်ဖြစ်ကျမတို့ရဲ့ email လိပ်စာက bambi@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်လေကျမတို့ Facebook စာမျက်နှာ Messenger ကနေပြီးတော့စာရင်းနိုင်ပါတယ်။ကျမတို့ဟိုအမြန်ဆုံးစာပြန်ချပေးပါတယ်။ view ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကိုရီလွင့်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ။သောရရှင်ပေးစာနဲ့မေတ္တာတေးလက်ဆောင်ပေးပို့တောင်းဆိုလို့ရပါလား။ဟုတ်ကဲ့တေးတောင်းလို့ရပါတယ်နော်။သူ့ကိုစာပြန်လိုက်လို့သူကတေးတောင်းထားပါတယ်။ကျမတို့ VOA ရဲ့ Facebook ပေါ်ကဒီသတင်းတင်ပြမှုတွေအောက်မှာမကြာခဏမှတ်ချက်လေးတွေလာပြီးရေးတတ်တယ်လို့ကျမတို့စီလည်းစာရေးတတ်တဲ့ကိုဟဲဆဲကတော့ယူနီကုတ်မပြောင်းရသေးလို့စာရိုက်တာအဆင်မပြေဘူးတဲ့ဇော်ဂျီနဲ့လည်းကျမတို့စီကိုစာရင်းနိုင်ပါတယ်မြန်မာနိုင်ငံကတော့ရှင်တွေကယူနီကုတ်ကဇော်ဂျီနဲ့ရောနှစ်မျိုးစလုံးနဲ့ကျမတို့ကိုဆက်သွယ်ပါတယ်ရှင်ဘဲဖုန်းနဲ့ပဲရေးရေးကျမတို့ဘက်ကဖတ်လို့ရပါတယ် VOA ကိုဆက်ပြီးတော့အားပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်တရေကောင်းဆိုတဲ့သောရရှင်ကလည်းစာတူတူလေးပဲရေးလာတာပါနှစ်သက်စွာနားဆင်နေပါတယ်ဗီဒီယိုဖိုင်နဲ့နေ့စဉ်တင်ဆက်မှုသတင်းတွေကိုလည်းကြည့်ရှုချင်ပါတယ်တဲ့ဟုတ်ကဲ့ပါအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျွန်တော် VOA ရဲ့ရုပ်သံတင်ဆက်မှုတွေကိုကြည့်ချင်နေဆိုရင်တော့ည9နာရီတိုင်းမှာထုတ်လွှင့်ပေးတဲ့ VOA ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ဒီမိုကရက်တစ်မြန်မာအတန်းရုပ်သံလိုင်းမှာဆိုရင်တော့ည10နာရီနဲ့နောက်တစ်နေ့မနေ့9နာရီခွဲအချိန်မှာကြည့်ရှုနိုင်ပါတယ်ဒီရုပ်ကန်ထုတ်လွှင့်မှုအစီအစဉ်အားလုံးကိုမြန်မာဝိုင်း Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါရဲ့နော်။အဲ့မှာဗီဒီယိုသတင်းတစ်ပုဒ်ချင်းစီကိုလည်းကြည့်လို့ရပါတယ်။ကျွန်မ Messenger ကနေပြီးစာပြန်ရင်းနဲ့ပဲ Facebook ကျွန်မတို့ရဲ့ GVA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာလေးလည်းထည့်ပေးလိုက်ပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကူးစက်ပြီးမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တွေရဲ့မှတ်ချက်လေးတွေကိုဖော်ပြပေးသွားခြင်းပါရှင်။ကမ္ဘာမှာကိုဗစ်ရောဂါကူးစက်ပြန့်ပွားမှုကဒီနှစ်ဆပိုင်းမှာလည်းကစိုးစိုးရွားရွားဖြစ်ပွားနေတာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့အခုသတင်းပတ်တွေအတွင်းမှာဒီကူးစက်မှုတွေကမြင့်မားလာတာဖြစ်ပါတယ်။ဒီနေ့တခြားကူးစက်မှုဆက်ပြီးမြင့်မားနေပြီးရောကြတဲ့အခြေအနေမတွေ့ရသေးပါဘူး။အခုဒီနေ့တနင်္ဂနွေနေ့မနေ့ပိုင်းမှာဆိုရင်ပဲနိုင်ငံတော်ဝန်မှာကိုဗစ်ကူးစက်သူပေါင်းက200ကျော်ထပ်တိုးပြီးတော့စုစုပေါင်းကူးစက်သူ2800ဝန်းကျင်ရှိသွားခဲ့ပါပြီ။ဒီလိုမြန်မာနိုင်ငံတွင်ယောဂါကူးစက်မှုတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတဲ့မှတ်ချက်တွေထဲမှာဆိုရင်တော့သောရရှင်ထက်အောင်ကကျန်းမာရေးအသီးအမြင်ရှိဖို့နဲ့လူတိုင်းစီကံရှိလိုက်နာဖို့လိုအပ်ပါပြီလို့ရေးလာပါတယ်။မျက်မှွန်ဆိုတဲ့သောရရှင်ကလည်းဆက်ယုံနေတော့ပိတ်နေပါပြီ။အလုပ်တွေခဏလောက်ပိတ်ထားလို့မရဘူးလားတဲ့။သူတို့အလုပ်တွေဆက်ဖွင့်နေပုံရပါတယ်နော်။ဒီမှာနောက်ထပ်တော်ရရှင်အောင်ကျော်စောကတော့ရခိုင်မှာဖြစ်တဲ့အခါမှာတချို့ရခိုင်တွေကမယုံနိုင်ကြဘူး။နိုင်ငံရေးလောက်ွက်လို့ပြောနေကြတယ်ဆိုပြီးပြောလာပါတယ်။ဟုတ်ကဲ့ပါ။ကိုဗစ်ရောဂါကူးစက်မှုတွေရခိုင်ပြည်မှာစပြီးဖြစ်ပွားတဲ့အချိန်မှာအဲ့လိုအသံတွေထွက်ခဲ့ဘူးတာကြားရပါတယ်နော်။ဒီလိုမျိုးကိုဗစ်ရောဂါကူးစက်မှုတွေရခိုင်ပြည်နယ်ပြီးတော့ရန်ကုန်မြို့မှာကြဲကြဲပြင်းပြင်းစပြီးဖြစ်ပွားလာနေတဲ့အချိန်မှာတော့ဒီမကြာခင်မှာကျင်းပဖို့ရှိရဲ့နိုဝင်ဘာလရွေးကောက်ပွဲတွေနိုင်ငံရေးပါတီအသီးသီးကမဲဆွဲစည်းရုံးမှုလောက်ကန်ကြတာတွေလည်းရှိခဲ့ပါတယ် ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါ်ရရှင်တချို့ကတော့ဝေဖန်လာကြတာပါဒီမှာဒေါ်ရရှင်တယောက်ကပုံကုတ်ဆိုတဲ့ဒေါ်ရရှင်ဖြစ်ပါရင်ကို့ပါတီအနိုင်ရရေးအတွက်ပဲလုပ်နေကြဒီလိုအချိန်မှာဘလို့နေထိုင်ရမလဲဘာတွေရှောင်ကျင်ရမလဲဆိုတဲ့အသိမရှိဘဲနဲ့မဲဆွယ်နေကြတယ်ဆိုပြီးတော့ကန့်ကွက်လာပါတယ်တာဂီမင်းသားဆိုတဲ့ဒေါ်ရရှင်ကတော့ပြည်သူချမ်းသာအောင်မယ်မအောင်မယ်တော့မသိအခုတော့အာနာရဖို့မဲဆွယ်တာကိုဗစ်တွေပြန့်ပြီးတော့အကုန်ဒုက္ခရောက်ကြလိမ့်မယ်လို့ရေးလာပါတယ်ခင်မောင်ကျူဆိုတဲ့ဒေါ်ရရှင်ကတော့COVID-19 ကဖြူနီပြဝါဆိုင်ဆိုပြီးတော့တွေးကွဲမနေကြဘဲနဲ့ဝိုင်းဝန်းပူပေါင်းကာကွယ်ကြဖို့လိုအပ်ပါပြီတဲ့ COVID ကချမ်းသာစင်ရဲ့ခွင့်နေမှာမဟုတ်ဘူးဆိုတာနားလည်ကြဖို့လိုပါတယ်တဲ့တင်မောင်ကြီးဆိုတဲ့တော်ရှင်ကတော့ရွေးကောက်ပွဲကျင်းပဖို့တဲ့လူတွေရဲ့အသက်အန္တရာယ်ကပိုပြီးအရေးကြီးတာမလို့ဒီရွေးကောက်ပွဲကို COVID-19 ရောဂါကြီးသေးချာပျောက်ကင်းတဲ့အထိရွှေ့ဆိုင်စီကျင်းပါတယ်ဆိုတော့သူရဲ့ဆန္ဒကိုရေးလာပါတယ်ရှင်အောင်မျိုးဆိုတဲ့တော်ရရှင်ကတော့လူမစုကိုအဓိကတားဆီးရမှာပါ။ကျဲမာရေးထုတ်ပြန်ချက်အတိုင်းရက်တန့်သွားအောင်လုပ်ရမှာပါ။အကြံပေးတာပါဆရာကလုပ်တာမဟုတ်ပါဘူးလို့ရေးလာပါတယ်။ကျော်ဆန်းဆိုတဲ့တော်ရရှင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသူအကြံပြုလာတာရှိပါတယ်။သူကတော့နိုင်ငံတော်တာဝန်ရှိလူကြီးများတွေကိုဗစ်ဥရေရာပြည်သူများအပြစ်မထွက်ကြဘဲနဲ့အိမ်ထဲမှာနေဖို့ထုတ်ပြန်ကြေညာထားပြီးတဲ့အချိန်မှာလူစုလူဝေးတရုံရုံနဲ့မဲဆွယ်ခွင့်ပေးနေတာဟာကိုဗစ်ဥရေနဲ့ဆန့်ကျင်ပဲဖြစ်နေပါတယ်။ဒီစန့်ကျင်ဘက်ဥရေနှစ်ခုကိုတပြည့်နဲ့ထဲထုတ်ပြန်ခွင့်ပေးထားတာမှန်ရဲ့လားသုံးသပ်ဖို့လိုပါတယ်။ဒီလိုမျိုးဥရေကိုမတဲမကွဲနဲ့ထုတ်ပြန်ထားတဲ့အတွက်ကြောင့်မလို့ဒီလိုထုတ်ပြန်တဲ့သူတွေစီမှာတာဝန်ရှိပါတယ်။အရေးပေါ်ဥရေမဟုတ်တဲ့ဥရေကိုဖျက်သိမ်းပြီးတော့ရောဂါထိန်းသိမ်းနိုင်မှခွင့်ပြုစေခြင်းနဲ့လို့အကြံပြုလာပါတယ်ရှင်။ဒါမဲ့လည်းခုလိုမျိုးမြန်မာနိုင်ငံဒေသအနှံပြားမှာကိုဗစ်ရောဂါပိုးကူးဆက်ပြန့်နှံ့ပြီးတော့ရန်ကုန်တိုင်းဒေသကြီးတွေမှာအများဆုံးဖြစ်ပြီးအိမ်တွင်နေဖို့ညွှန်ကြားချက် stay at home အမိန့်တွေထုတ်ထားတဲ့မြို့နယ်တွေမှာရက်ွက်အသီးစီးမှာတော့ကိုယ်သဘောနဲ့ကိုယ်ပိတ်ဆို့တားဆီးရတယ်လုံနေကြတဲ့အတွက်ကြောင့်မလို့ဒါကိုစိုးရင်ကြောင့်လည်းအတန်တွေထွက်နေတာပါဒါလိုမျိုးရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်ရက်ွက်တွေအနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနက COVID-19 ဆိုင်ရာညွှန်ကြားချက်ထုတ်ပြန်ထားတာနဲ့အညီကျန်းမာရေးစစ်ဆေးတာတွေကိုစနစ်တကျလုပ်နိုင်ပေမဲ့လည်းဒါလိုမျိုးအများပြည်သူအကျပ်တဲဖြစ်စေတဲ့အဆောင်ရွက်ချက်တွေကိုတော့ရှောင်ကျဉ်ဖို့ပြည်အောင်စုအစိုးရအဖွဲ့ယုံအမြဲတမ်းအတွင်းဝင်ကအမိန့်ထုတ်ပြန်ထားတာပါဒါကြောင့်မလို့အဲ့လိုမျိုးလမ်းပိတ်ဆိုတာတွေကိုအမြန်ဆုံးဖြည့်ရှင်းဆောင်ရွက်သွားဖို့တဲ့။နောက်ပြီးတော့ညွှန်ကြားချက်တစုံတရာမရှိဘဲနဲ့လမ်းတွေကိုမပိတ်ဆိုရဘူးဆိုပြီးတော့အစိုးရရုံးစာထဲမှာဖော်ပြထားပါတယ်။ဒီမှာတော်ရရှင်တယောက်ဂျွန်အောင်ဆိုတဲ့တော်ရရှင်ကတော့မှန်ပါတယ်။နေ့စဉ်စားဝင်နေရေးအဆင်ပြေတဲ့သူတွေတိုက်တလို့လမ်းပိတ်လိုက်၊ဒဏ်ငွေရိုက်လိုက်၊ထောင်ချမယ်ဆိုပြီးတော့ချိန်ချောက်လိုက်နေ။နေ့စဉ်ဘဝဝမ်းစာနဲ့အိမ်သားကပေးပြီးတော့ရှာစားနေရတဲ့သူတွေကိုလည်းစာနာပေးပါအောင်လို့ရေးလာပါတယ်ရှင်။ကိုလေးဆိုတဲ့တော်ရရှင်ကတော့အောက်ခြေကလွတ်နေကြတာပါဗျာမြို့နယ်ရက်ွက်အာနာပိုင်းကတော့ဒီအမိတ်ညွန်ကြားချက်တွေကိုဆောင်ရွက်အရေးယူတာမရှိလော်နဲ့လာအော်ရက်ွက်ထဲပြီးသွားရင်ပျောက်သွားကြတာပါအမိတ်တွေညွန်ကြားချက်တချို့ကလိုက်နာခြင်းမရှိပါဘူးစီးပွားရေးသမားတွေအနေနဲ့လည်းကန့်သက်ကုန်ပစ္စည်းဆိုင်ခန်းတွေကိုသာဖွင့်လှစ်ရမှာပါအဲ့တော့အဲ့လိုမျိုးတားဆီးပိတ်ပင်ချက်တွေထွက်နေပေမဲ့တကယ်တမ်းလက်တွေ့မှာထိရောက်မှုမရှိပါဘူးဆိုတော့တော်ရရှင်ကိုလေးရေးလာပါတယ်ရှင်ဒီလိုမျိုးမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ပြန့်ပွားမှုကြောင့်လူတွေအားလုံးစိတ်ဒုက္ခရောက်ကြောက်လန့်နေကြတာလည်းမှန်ပါရဲ့နော်ဒီမှာတော်တော်ရှင်ဦးစင်တပါဖြစ်ပါတယ်ဦးအိန္ဒာစရိယာဆိုတဲ့တော်တော်ရှင်မှာဒီဦးစင်ကတော့အသက်40ကျော်ရင်သွေးတိုးမယ်စီးကျုံမယ်ဒါတွေကလူတိုင်းအားလုံးကြုံရမယ်ထင်ပါတယ်တဲ့ခန္ဓာဝေကျွေးတွေပါရောဂါတွေကလည်းအသည့်အစမ်းတွေပေါ်အောင်မလေးတောင်မင်းကိုမြောင်မင်းမကယ်နိုင်တော့ COVID-19 မှာလားဆိုပြီးတော့ညှိညွတ်ပြီးရေးလာပါတယ်ရှင်တော်ရရှင်လေးခုလိုမျိုးကိုဗစ်ကပ်ပြီးကြောက်လန့်နေရတဲ့အချိန်မှာကျွန်တော်တို့ဗီဒီယိုရလဲကိုဗစ် -19 ဆောင်ရမ်းရှောင်ရမ်းနေနဲ့ပတ်သက်ပြီးတော့တွေးဆမိမြန်ခင်နေကျန်းမာရေးပညာရှင်တွေကိုမေးမြန်းတာတွေထုတ်လွှင့်ပေးနေပါတယ်နော်ဒီမှာလေးဒီပညာရှင်တွေပြောထားတာကတော့ဟိုအဓိကကိုဗစ် -19 ကာလအတွင်းမှာနေထိုင်ရမယ့် new normal လူနေမှုပုံစံအသစ်ဖြစ်တဲ့ social distancing တယောက်နဲ့တယောက်ခက်ခွာခွာအနေထားနဲ့နေကြဖို့နောက်ပြီးတော့လက်ကိုတေချာမကြခနာဆေးဖို့မျက်နှာကိုသွားပြီးတော့မထီးဖို့အပြင်ထွက်တဲ့ခါမှာလည်းနှာခေါင်းစည်းတွေတက်ထားဖို့အဲ့လိုနေကိုလူတိုင်းသေချာစနစ်တကျလိုက်နာကျင့်သုံးခြင်းအပြင် COVID-19 ကူးစက်မှုတွေရောကြနိုင်ပါတယ်လို့သေချာသတိပေးထားတာရှိပါတယ်။ဒါကြောင့်မလို့အစိုးရနဲ့အာဏာပိုင်တွေကလှုပ်ပေးနေတာကိုမဆောင်မနဲ့ကိုယ့်ဘက်ကိုလည်းတကူရေးတကာရတတ်နိုင်တော့ COVID-19 ရောဂါကူးစက်မှုတွေကိုရှော့ချအောင်လို့လှုပ်ဆောင်နိုင်ကြပါစေလို့တောင်းဆုပြုစင်ပါတယ်နော်။ဒီရတော့တော်ရရှင်ကြီးရဲ့နှက်ချက်တွေပေးစာတွေကိုတင်ညာမာရင်ရက်ချင်ပါတယ်တော်ရရှင်ကြီးအားလုံးပေးရနေရဲ့ကင်းကျန်းမာနိုင်ကြပါစေလို့တောင်းဆုပြုလိုက်ပါတယ်ကျွန်တော်တို့ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင်
View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဒီပေါ်ရောက်ရခိုင်သူချင်းညမလေးကတောင်ကူကကိုတန်းဝင်းမမဘာဘရာခင်ပြူသူမလေးမေရီခေါ်ဇာပြူဝင်းတို့မိသားစုအတွက်ဆိုပြီးတော့အမြဲလွမ်းဆွတေးလက်ဆောင်တစ်ပုဒ်ပါပါရရှင်မြန်မာတိချစ်တော်ရရှင်တွေအတွက်လည်း VOE ကမြစ်တာတေးလက်ဆောင်တစ်ပုဒ်ပါခြင်းပါတယ်နော်ပို့ပို့တည်ဆိုထားတဲ့ချစ်ဖူးကဲသမ ्या ဆိုတဲ့တခြင်းလေးကိုတော်ရရှင်တွေအားလုံးနှစ်ချိုက်သဘောကျမယ်လို့ထင်ပါတယ်နားဆင်ကြည့်ပါအောင်နော်ဆိုထားတဲ့ချစ်ဖူးကဲသမ ्या ဆိုတဲ့တခြင်းကိုနားကျင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတင်းငရီနဲ့ညပိုင်းနဲ့တင်းလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားကျင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ video တွေကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအောင်ရှင်လန်းချင်နေကြပါပြီ
။တနေ့နေ့တော့မနိုင်ပါဘူ
း။အခုဆက်ပြီးကမ္ဘာတစ်လွှာကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ Australia နိုင်ငံကအားကစားသမားတစ်ယောက်ဟာနှစ်နိုင်ခွဲကျော်ကြာရေခဲစိမ်ပြပြီးကမ္ဘာဆန်ချိန်ချိုးခဲ့ပါတယ်။ဂျပန်နိုင်ငံမှာဗလာတောင်းတောင်းအမျိုးသားတွေပို့တဲ့ဆူရှီပို့ဆောင်ရေးလုပ်ငန်းတစ်ခုခေတ်စားနေပါတယ်။ဒီလိုကမ္ဘာတစ်လွှာကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်
။ Australia နိုင်ငံကအားစားသမားတယောက်ဟာဒီကဲပြူချေရတဲ့စစ်ကြောင်ထဲမှာတနအီခွဲကျော်ကြာရက်ပြီးကမ္ဘာစံတင်ချိုးခဲ့ပါတယ်။ရေခဲတွေကိုလေပင်အထိမြုပ်နေအောင်ထည့်ထားတဲ့မှန်တက်ကြားထဲမှာအသက်42နှစ်အရွယ်ဂျိုဆက်ကူဘဲဟာရေကူးပေါင်းပြီးအကျိုးလေးပဲဝတ်ပြီးစိန်ကြခဲ့တာပါ။အသက်ခံအောင်အေလွန်နဲ့အနာကြီး30မိနစ်နဲ့58စက္ကန့်ဟာခဏလေးလိုပါပဲလို့ကိုဘဲကပြောပါတယ်သူကိုယ်တိုင်မိနစ်ကတင်ထားခဲ့တဲ့အရင်စံချိန်ဟောင်း2နာရီ8မိနစ်58စက္ကန့်ကိုချိုးလိုက်နိုင်တာဖြစ်ပါတယ်ဒီညူမြကန်းပေါ်ကမဲလ်ခ်မြို့မှာအခုလိုရေးစိန်ကြခဲ့တာဖြစ်ပြီးလူနည်းငယ်ကလည်းဝမ်းကြည့်နေခဲ့ကြပါတယ
်ရှင်သစ်နိုင်ငံပဲရစ်မြို့ကအင်ဂျင်နီယာတွေဟာနှာခေါင်းစီးတက်ဖို့တတိပေးတဲ့စက်ရုံလေးတစ်ယောက်ကိုတီထွင်လိုက်ပါတယ်ပပလို့နာမည်ပေးထားတဲ့ဒီလူတူဆက်ရုပ်ကလေးဟာနှာခေါင်းစီးမတက်တဲ့လူတွေကိုခွဲခြားသိနိုင်ပြီးရင်းရင်းကျေးကျေးသတိပေးနိုင်တာပါအမြင့်လေးပေနီးပါရှိတဲ့ဒီလူတူဆက်ရုပ်ကလေးကိုဧည့်သည်တွေကြိုဆိုတဲ့နေရာဆိုင်ခန်းတွေပြခန်းတွေရဲ့အဝင်ဝမှာသုံးနေတာပါပပဆက်ရုပ်ကလေးဟာလာတဲ့သူတွေရဲ့မျက်နှာကိုသူ့ကင်မရာနဲ့ကြည့်နေပြီးနှာခေါင်းစီးမတက်ထားရင်နှာခေါင်းစီးတက်ဖို့သတိပေးပြီးဧည့်သည်ကလိုက်နာသွားရင်တော့ဆက်ရုပ်ကလေးကကျေးဇူးတင်ပါတယ်လို့လည်းပြောနိုင်ပါတယ် SoftBank Robotic Company ကတီထွင်ထားတာဖြစ်ပြီးလူတွေကိုအပြစ်ပေးဖို့ထက်သတိပေးဖို့ကအဓိကဖြစ်တယ်လို့ဥရောပတိုင်းအယောင်တာဝန်ခံအကြီးအကဲ Jonathan Boria ကပြောပါတယ်
မနက်ညအန်ချိုပြူကအလားတောင်တောင်အမျိုးသားတွေပို့ရဆူရှိပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်စားနေပါတယ်။ delivery မှာချူလွန်နာမည်ပေးထားတဲ့ဒီဆူရှိပို့ဆောင်ပေးတဲ့လုပ်ငန်းဟာဆူရှိတွေကိုအိမ်နံရာရောက်ပို့ပေးပြီးရင်လာပို့တဲ့အမျိုးသားကအိမ်ကြီးချွတ်ပြပြီးဗလာနဲ့ဓာတ်ပုံရိုက်ခံတာပါ။မာဆာနိုရီဆူဂီရာဆိုတဲ့ဆူရှိပန်ရှင်တယောက်ကကိုရိုနာကပ်ပြီးကာလအတွင်းအယောင်ပါသွားတဲ့အတွက်အခုလိုဗလာတောင်းတောင်းတဲ့အမျိုးသားတွေကိုဆူရှိပို့ခိုင်းနေတာပါ။ဒီဆူရှိပို့ဖို့အတွက်ဗလာကြောင့်နဲ့သူ့တငယ်ချင်း6ယောက်ကလည်းအားကစားရုံတွေကဖြစ်ပြီးတော့ကိုဗစ်ကာလအတွင်းမှာအားကစားရုံတွေပိတ်ထားရတဲ့အတွက်အလုပ်မရှိဘဲဖြစ်နေတာပါ။ဒီလိုငန်းကိုလူကြိုက်များပြီးမှယူသူများပြားလာတဲ့အတွက်မေလကစပြီးတစ်လကိုဇပန်ယန်တသန်းခွဲအမေရိကန်ဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ 14,000 ကျော်လောက်ဝင်တယ်လို့စန်ရှင်ဖြစ်သူဆူဂီရာကပြောပါတယ်။
အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာကိုရိုနာကပ်ရောဂါကာလအတွင်းလူတွေကိုသတိပေးတဲ့အနေနဲ့လမ်းကြုံလမ်းကွာနေရာတွေမှာအခေါင်ထမ်းပြီးသတိပေးချက်တွေလိုက်ဝေနေပါတယ်။မြို့တော်တာဝန်ရှိသူတွေကလှုံ့ဆော်နေတာဖြစ်ပြီးကျန်းမာရေးစည်းကမ်းချက်တွေလိုက်နာဖို့နဲ့ New Normal ပုံစံအစ်စ်နဲ့နေထိုင်ကြဖို့လိုက်လံစော်ဩနေတာပါ။လူလူကိုပညာပေးရင်းနဲ့ကိုရိုနာဗိုင်းရပ်စ်ဟာကြောက်လန့်ဖို့ကောင်းတယ်ဆိုတာကိုပြကျင်တဲ့အတွက်အခုလိုလှုံ့ဆော်နေတာပါ။အင်ဒိုနီးရှားနိုင်ငံမှာ COVID-19 ရောဂါကူးစက်သူပေါင်း 38,000 ကျော်သွားပြီးအနည်းဆုံးလူပေါင်း 8,950 သေဆုံးခဲ့ရပါပြီ။လူသွားလူလာများတဲ့လမ်းစုံမှာမနက်9နာရီလောက်ကစပြီးအခေါင်ထမ်းပြီးလူတွေကိုနှာခေါင်းစည်းတက်ဖို့ခက်ခွာခွာနေကြဖို့အကာအကွယ်ပြည့်ဝတ်စုံတွေဝတ်ဆင်ထားတဲ့သူတွေကလိုက်လံသတိပေးနေတာပါ။ဒီလိုချောင်းလန့်မှုမျိုးကထိရောက်တယ်လို့လည်းဒေသခံတချို့ကပြောပြီးနှစ်ပတ်ကြာအခေါင်ထမ်းပြခဲ့တာပါ။အင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာဒီလအတွင်းမှာအမြင့်ဆုံးရောက်ဖို့ရှိတယ်လို့လည်းသမ္မတဂျိုကိုဝီဒိုဒိုကပြောဆိုထားပြီးကူးစက်မှုအားလုံးရဲ့23ရာခိုင်နှုန်းကျော်ရှိတဲ့ဂျာကာတာမြို့တော်ဟာတနိုင်ငံလုံးရဲ့အဓိကဖြစ်ပွားရာနေရာဖြစ်နေတာပါခင်ဗျာ
2020ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာကိုရိုနာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူရေတွက်ဟာ29ဒဏ်နီးပါးရှိသွားပြီဖြစ်ပါတယ်ဒီထဲမှာအမေရိကန်ပြည်ထောင်စုကကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးကူးစက်သူ 6.4 သန်းကျော်ရှိပါတယ်ဒီနောက်မှာတော့အိန္ဒိယနိုင်ငံကဘရာဇီးလ်ကိုကျော်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်လာပြီးဘရာဇီးလ်နိုင်ငံကတော့ကူးစက်သူ 4.3 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နဲ့ဆွီဒင်နိုင်ငံပိုင် AstraZeneca ကဆေးကုမ္ပဏီကသူတို့စမ်းသပ်ထုတ်လုပ်နေတဲ့ AZD1222 ကာကွယ်ဆေးဟာဘေးကင်းလုံခြုံမှုရှိရလို့ဆေးဝါးထုတ်လုပ်မှုကြီးကြပ်စောင့်ကြည့်ရအနာဘိုင်းရစီကအတည်ပြုချက်ရပြီးတဲ့နောက်ကာကွယ်ဆေးစမ်းသပ်အသုံးပြုမှုတွေကိုဗြိတိန်နိုင်ငံမှာဆက်လက်လှုပ်ဆောင်နေတယ်ဆိုပြီးတော့ AstraZeneca ကုမ္ပဏီကစနေနေ့မှာကြေညာခဲ့ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူရေတွက်ဟာဒီနေ့မှနောက်ထပ် 9,400 ကျော်ရှိရာကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 4,300 ကျော်သွားပြီဖြစ်ပါတယ်။ဒါပြင်လွန်ခဲ့တဲ့24နာရီအတွင်း 1,114 ယောက်သေဆုံးခဲ့ရာကြောင့်သေဆုံးသူရေတွက်ဟာ 8,586 ယောက်ရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့မှပြောပါတယ်။ဗီဒီယိုကတဆင့်ချင်းမှပြုလုပ်တဲ့၄ရက်ကြာရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမနေ့စနေနေ့ကပြုဆောင်ခဲ့ပါတယ်။ဒီစီဝေးတွင်းမှာကိုရိုနာဗိုင်းရပ်စ်တုံ့ပြန်တိုက်ဖျက်ရေးပူးပေါင်းဆောင်ရွက်ကြဖို့နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စတွေးဆဆွေးနွေးပွဲတွေအချိန်မြင့်လှုပ်ဆောင်ဖို့ကတိကဝတ်ပြုခဲ့ကြတဲ့အပြင်ကိုရီးယားကျွမ်းကျင်လုံခြုံရေးမြန်မာနိုင်ငံကရခိုင်ပြည်နယ်ကိစ္စအပါအဝင်ဆိုင်ဘာလုံခြုံရေးကိစ္စကြမ်းဖက်မှုတိုက်ဖျက်ရေးကိစ္စနေဆက်ဖြတ်ကျော်ရာဇဝတ်မှုကိစ္စတွေကိစ္စရတော်တော်များများကိုလည်းဆွေးနွေးခဲ့တယ်လို့ဗီနယ်နိုင်ငံသားဝန်ကြီးကပြောပါတယ်ခင်ဗျာဒီနေ့ကနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေရဖေဖော်ဝါရီလအစီအစဉ်လေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လောမှာယာယီအစိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်လေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီရီအစီအစဉ်လေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပိုင်းပ
ါ
This program has come to you from the Voice of America, Washington.